Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်သားရှင်များရှင်။ VOA Myanmar စီစဉ်ရ2019ခုနှစ်မေလ29ရက်အင်္ဂါနေ့ညပိုင်းကိုတနင်္လာနေ့ညပိုင်း 9:00 AM စီစဉ်တွေကို American ပြည်တော်စုမြော်တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်နေပါပြီရှင်။ကျမအနံလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ဗျထွေးပါ။အမေရိကန်သမ္မတအင်ဂျူရောအချက်ပေးပုဂ္ဂိုလ်လည်းဖြစ်နေနောက်သမ္မတထရမ့်ရဲ့သမက်လည်းဖြစ်တဲ့ဂျရက်ကူစနာဟာပြီးခဲ့တဲ့ဇန်နဝါရီလတဲ့သမ္မတထရမ့်ဒီသမ္မတဖြစ်တဲ့တရားဝင်တာဝန်ကြီးမထမ်းဆောင်ခဲ့တဲ့သတင်းပတ်တွေအလိုတော့ကရုရှားဆွေရအရာရှိတွေနဲ့လူမသိအောင်ဆက်သွယ်ပြောဆိုဖို့ကြိုးစားခဲ့တဲ့ဆိုတဲ့သတင်းမီဒီယာဖော်ပြချက်တွေကိုသမ္မတကကောက်ွယ်ပြောဆိုလိုက်ပါရယ်။တခါမြောက်ကိုရီးယားအစိုးရကတော့အတာတူပြည့်ပက်ထင်းဒုံးကျည်နောက်တစ်စင်းကိုဒီနေ့တနင်္လာနေ့စောပိုင်းတော့ကထပ်မံပြစ်လို့ဆန်းသက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်ဒုတိယအချော့ပြည်အောင်စုညဉ့်ရယ်ညိလာခန်းပိတ်ပွဲသတင်းမှာကြားဖို့ရှိတာကတော့
အဲ့ဒီအာဘာသာတရားတွေကိုစွန့်ပြစ်နိုင်မှာပါဘာလို့အနေနဲ့တော့ကတ်လက်လက်အာမန်ပြည့်နဲ့ရှေ့ကိုရှောင်ပါနိုင်မှာဖြစ်ပါတယ်
နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါပြင်2019ခုနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုကိုဖောင်တော်ဦးဆရာတော်ဦးဆောင်တဲ့တွဲဖက်ကြောင့်ရသွားတဲ့တဲ့ရင်အိန္ဒိယမြန်မာနယ်စပ်တမူးမျိုးကနိုင်တစ်ခုထဲကိုတရံသမားတို့ကဝင်ရောက်ပစ်ခတ်လို့လူသေးဆုံးမှုရှိတဲ့တဲ့ရင်နဲ့လာမယ့်24နိုင်အတွင်းမြန်မာနိုင်ငံရေခိုင်ကန်ယူရဒေတာကိုဖျက်ပြီးမိုရာဆိုက်ကလုန်းမုန်တိုင်းဝင်ရောက်မဲ့တဲ့ရင်တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြသွားမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရတဲ့တဲ့ရင်တွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတအင်ဂျူရောအချံပေးပုဂ္ဂိုလ်လည်းဖြစ်နောက်သမ္မတထရမ့်ရဲ့သမက်လည်းဖြစ်တဲ့ဂျရက်ကူစနာဟာပြီးခဲ့တဲ့ဇန်နဝါရီလတည်းဒီသမ္မတထရမ့်သမ္မတအဖြစ်နဲ့တရားဝင်တာဝန်တွေကိုမထမ်းဆောင်ခင်သတင်းပတ်တွေအလိုတော့ကရုရှားဆိုရအရာရှိတွေနဲ့လူမသိအောင်ဆက်သွယ်စကားပြောဖို့ကြိုးစားခဲ့တယ်လို့သတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကမစ္စတာကူစနာဘက်ကနေကောက်ွယ်ပြောဆိုလိုက်ပါတယ်ကူစနာဟာတိုင်းပြည်အတွက်အကောင်းဆုံးတာဝန်ထမ်းဆောင်နေသူတစ်ယောက်ဖြစ်တယ်လို့သမ္မတထရမ့်ကဒီတနင်္ဂနွေနေ့ညနေပိုင်းတုန်းက New York Times သတင်းစာကိုပြောခဲ့တာပါ။တစ်ချိန်တည်းမှာပဲဒီသမ္မတရဲ့လက်ထောက်တွေနဲ့ရုရှားအစိုးရအကြားဆက်နွယ်မှုရှိရှိစုံစမ်းစစ်ဆေးမှုတွေကြောင့်အင်မီရောမှာပဏီမချင်းအခြေအနေတွေဖြစ်ခဲ့တဲ့အပေါ်သတင်းမီဒီယာရဲ့ရေးသားချက်တွေကိုလည်းထုတ်နေတိုက်ခိုက်လိုက်ပါတယ်။အရှိအလယ်ပိုင်းနဲ့ဥရောပကတိုင်းပြည်ချုပ်ကိုတွားရောက်ခဲ့တဲ့သူ့ရဲ့ကိုယ့်ရဲ့ကြာပထမဆုံးနိုင်ငံခြားခီးစဉ်ဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းမွန်တဲ့အောင်မြင်မှုတွေရခဲ့တယ်လို့ဆိုပြီးအလုပ်ပင်ပန်းပေမဲ့လို့ကြီးမားတဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းဒီတနင်္ဂနွေနေ့မနက်ပိုင်းကသူ့ရဲ့တူကြလူမှုကွန်ရက်ဆာမင်နာမှာရေးခဲ့တာပါ။အဲ့နောက်မှာတော့သူ့ရဲ့ထုံးစံအတိုင်းသတင်းမီဒီယာတွေကိုတိုက်ခိုက်ရေးသားပါတယ်။အင်ဂျူရောကပေါက်ကြခဲ့တယ်လို့ဆိုတဲ့သတင်းချက်လည်းအများပြားဟာသတင်းမီဒီယာအတူရောင်တွေရဲ့လှုပ်ချန်ပြောဆိုမှုတွေပဲဖြစ်တဲ့ဆိုတာယူဆနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။အဲ့ဒီအတူရောင်သတင်းမီဒီယာတွေရဲ့သတင်းရင်းမြစ်တွေမှာအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေလို့ရေးထားပြီးအဲ့ဒါကတော့တကယ့်သတင်းရင်းမြစ်တွေမရှိဘူးဆိုတာကိုဖော်ပြနေတာပဲဆိုပြီးတော့လည်းအဲ့လိုရေးသားခဲ့ကြတဲ့အတူရောင်သတင်းမီဒီယာတွေဟာရန်သူတွေဖြစ်တယ်လို့ဆိုပြီးသမ္မတထရမ့်ကရေးသားခဲ့ပါတယ်ရှင်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာလွန်ခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဂီတဖြော်ပြပွဲတစ်ခုကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးအသက်23နှစ်အရွယ်မျိုးသားတဦးကိုဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်။ဒါကြောင့်ဗြိတိန်နိုင်ငံမှာဖမ်းဆီးထားသူအရေအတွက်ဟာအခုဆိုရင်14ယောက်ရှိသွားပါပြီ။ Greater Manchester ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာတော့ဒီကနေ့ဖမ်းဆီးမှုကို Shoham by C အရက်မှာဖမ်းဆီးခဲ့တာဖြစ်ပြီးအဲဒီလူကိုအကြမ်းဖက်ဝါရဇွဲတိုက်ဖြတ်ရေးဥပဒေကိုချိုးဖောက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့တာဖြစ်ပါရယ်။တနင်္လာနေ့နေ့တော့ကလည်း Manchester မြို့ Old Trafford အရင်နဲ့ Gordon အရက်မှာဖမ်းဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့လည်းအလားတူကြေညာချက်တွေထုတ်ပြန်ခဲ့ပါရယ်။မေလ22ရက်နေ့က Manchester မြို့မှာကျင်းပခဲ့တဲ့ American Pop Asura Ariana Grande ရဲ့ဂီတဖျော်ယူပွဲအပြီးအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ22ယောက်သေဆုံးပြီးတရားကြောတန်ရန်ရခဲ့ပါတယ်။ဘုံခွဲတိုက်ခိုက်သူဟာမန်ချက်စတာမြို့မှာနေထိုင်တဲ့အသက်22နှစ်အရွယ်ဆယ်မန်အဘီဒီဖြစ်တယ်လို့ရဲကထုတ်ဖော်ခဲ့ပြီးဘုံခွဲတိုက်ခိုက်မှုမဟုတ်ခင်နောက်ဆုံးသတင်းပတ်တွေအတွင်သူ့ရဲ့လှုပ်ရှားမှုတွေအားလုံးကိုစူးစီးပြီးဘယ်သူတွေပါဝင်လဲဆိုတာကိုသိရဖို့အတွက်လှုပ်ဆောင်နေကြပါတယ်။စုံစမ်းစစ်ဆေးမှုအတွင်စုစုပေါင်းလူ16ယောက်ကိုဖမ်းဆီးခဲ့ပြီးအမျိုးသမီးတဦးနဲ့ကလေးတဦးကိုတော့ဆွဲချက်မတင်မဲ့ပြန်လွှတ်ပေးခဲ့ပါတယ်။အဘီဒီရဲ့ဖခင်နဲ့ညီကိုတော်ဆက်သူကိုတော့လစ်ပြားနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကဖမ်းဆီးခဲ့ပြီးအဲဒီမှာထိန်းသိမ်းထားပါတယ်။သူ့ရဲ့အကိုဖြစ်တဲ့ဟာရှင်မှာအဘီဒီရဲ့အစီအစဉ်တွေကိုတည်နေခဲ့တယ်လို့ပြောပါရယ်။စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတဲ့အချိန်ထဲမှာပဲဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးချင်းချောက်မှုအစဉ်ကိုအမြင့်ဆုံးချရှိရာကနေစနေနေ့ကနေလျှော့ချခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောပါရယ်ခင်ဗျာ
။ဂျာမနီနိုင်ငံအနေနဲ့တခြားနိုင်ငံတွေအပေါ်အပြေအဝါအားကိုးအားထားပြုနိုင်တဲ့အချိန်ကာလကုန်ဆုံးသွားခဲ့ပြီလို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကပြောဆိုလိုက်ပါရယ်။G7 ဆက်မှုအင်အားကြီး9နိုင်ငံနဲ့မြောက်တလန်တိစာချုပ်နေတို့အဖွဲ့ဝင်တွေကြားအခြေတင်ဆွေးနွေးမှုတွေအပြီးတနင်္လာနေ့ကမြူးနစ်မြို့မှာကျင်းပတဲ့ဒုတိယဆွေးနွေးပွဲမှာအဲ့ဒါလိုပြောသွားတာပါ။ ဝန်ကြီးချုပ်အဖြစ်စတုဂါအချိန်ထက်မှန်ရွေးခန့်ရဖို့ကြိုးစားနေတဲ့မစ္စမာခဲလ်ကဥရောပပြည်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့တခြားနိုင်ငံတွေနဲ့မဟာမိတ်အဖြစ်လက်တွဲသွားရမှာဖြစ်ပေမဲ့လို့ကိုယ့်ရဲ့အနာဂတ်ကိုယ့်ရဲ့ကံကြမ္မာကိုတော့ကိုယ့်ဘာသာဖန်တီးရမှာဖြစ်တယ်ဆိုတာနားလည်ရလိမ့်မယ်လို့ပြောဆိုသွားပါတယ်ပြည်ကတဲ့သတင်းပတ်ထဲအီတလီနိုင်ငံဆစ်စလီမြို့နဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တွေမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေအတွင်းနေတိုးမဟာမိတ်ဆိုင်ရာရေးကိစ္စတွေကုန်သွယ်ရေးရုရှားရေးနဲ့ရာသီဥတုပြောင်းလဲလာမှုကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့သဘောထားကွဲလွဲမှုတွေရှိခဲ့ပြီးတဲ့နောက်မစ္စမာခဲလ်ကအခုလိုဖက်ဆက်ပြီးပြောသွားတာပါ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်ဖို့ပြင်ဆင်နေတာနဲ့အမျှဂျာမနီနေနဲ့ဖြစ်တဲ့ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်သွားနိုင်မှုဂျာမနီဝန်ကြီးချုပ်ကကြိုးစားနေတာပါတုတ်တက်သူတို့ကတော့မစ္စမက်ခဲရဲ့မက်ချက်စကားဟာဥရောပနဲ့အမေရိကန်အစိုးရအကြားတတိမမာကွဲလွဲမှုအဖြစ်မြင်ဆနိုင်တယ်။အမေရိကန်ပြည်ထောင်စုမှာထရန့်သမ္မတဖြစ်လာတာနဲ့ EU ထဲကနေဗြိတိန်ခွဲထွက်ဖို့ရှိနေတဲ့အခြေအနေအောက်မှာ EU ရဲ့နိုင်ငံခြားရေးမူဝါဒတွေပိုမိုခိုင်မာအားကောင်းလာအောင်လှုံ့ဆော်ချင်ပုံရတယ်လို့တုတ်တက်ပြောဆိုကြပါရဲ့ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်ခေါင်းဆောင်တွေကိုအကြမ်းဖက်ဝါဒနဲ့အစွန်းရောက်ဝါဒကိုတိုက်ဖျက်ဖို့အတွက်စီးလုံးညီညွတ်ဖို့လိုအပ်တယ်လို့ပြောပြီးရပ်ပိုင်းအတွင်းမှာပဲအမေရိကန်အနောက်မြောက်ပိုင်းအော်ရီဂွန်ပြည်နယ်ပေါ့တ်လန်းမြို့ကယထားပေါ်မှာအမျိုးသားတဦးကဆယ်ကျော်သက်အရွယ်အမျိုးသမီးနှစ်ဦးကိုမွတ်စလင်ဆန့်ကျင်ရေးစကားတွေနဲ့တိုက်ခိုက်ပြောဆိုခဲ့ပါတယ်အိမ်နောက်သူ့ကိုဟန်တားဖို့ကြိုးစားတဲ့သူတွေကိုဒါနဲ့တိုက်ခိုက်ခဲ့တာကြောင့်နှစ်ယောက်သေဆုံးပြီးတယောက်ဒဏ်ရာရသွားပါတယ်ဒီလိုမျိုးအမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းအတွင်းမှာရောအမေရိကန်နိုင်ငံတဝန်းလုံးမှာပါဘယ်နေရာမှမလက်မခံနိုင်ဘူးလို့ဒေတာရင်းနဲ့ပြည်နယ်အာဏာပိုင်တွေအပြင်အမေရိကန်နိုင်ငံတဝိုင်းကကြေညာချက်တွေထုတ်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ပါတယ်။ယထာပေါ်မှာပါတဲ့ဆယ်ကျော်သက်အရွယ်အမျိုးသမီးနှစ်ဦးတည်းကတဦးကမွတ်စလင်တွေရဲ့ဒလိထုံးစံအတိုင်းခေါင်းမျိုးခြုံထားတာဖြစ်ပြီးတော့တိုက်ခိုက်တဲ့သူကအမုန်းတရားကိုအခြေခံတဲ့စကားလုံးတွေကိုတုံးပြီးအကြောင်းအရာတွေအများပြားကိုပြင်းပြင်းထန်ထန်တိုက်ခိုက်ဝေဖန်ပြောဆိုခဲ့တာဖြစ်တယ်လို့ပေါ်လန်မြို့ရဲတပ်ဖွဲ့ကပြောပါတယ်။မုံတရားတွေကိုအခြေခံတဲ့စကလုံးတွေနဲ့တိုက်ခိုက်ခံရတဲ့ယထာဘုံကမွတ်စလင်ခီးတဲ့နှစ်ယောက်ဘက်ကရက်တီပေးရင်လူနှစ်ယောက်အသက်ဆုံးရှုံးသွားတယ်လို့ပေါ့တ်လန်မြို့တော်ဝန်ထက်ဝီလာကပြောပါတယ်။အော်ရီဂွန်ပြည်နယ်အုပ်ချုပ်ရေးမှူးကိတ်ဘရောင်းကလည်းဒီတိုက်ခိုက်မှုကြောင့်သူ့အနေနဲ့အထူးပဲခြေကွဲဝမ်းနေရတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ไซโทมีเตอร์24กิโลเฮิรตซ์1239ไซโทมีเตอร์25กิโลเฮิรตซ์11965ไซโทมีเตอร์32กิโลเฮิรตซ์9323ไซโทมีเตอร์51กิโลเฮิรตซ์5885สนิทเตนูนี่มาไซลันมีเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นเล่นปีนี้ว่าครับเนี่ย
ဒီအမေရိကန်တန်ကနေတနင်္လာနေ့ညနိုင်ငံကသတင်းတွေကိုကြေညာပေးနေတာပါရှင်။မြောက်ကိုရီးယားဆူရဟာတာတိုပြည့်ပဲ့ထင်းတုံးကြီးနောက်တစ်စင်းကိုဒီကနေ့တနင်္လာနေ့အစောပိုင်းကထပ်မံပြစ်လွတ်ဆန်တလိုက်ပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရင်မဲ့ချက်တွေကိုဆွလုပ်ဖို့ G7 ဆက်မှုအင်အားကြီးနိုင်ငံတွေကတောင်းဆိုလိုက်ပြီးရပ်ပိုင်းကြမှာပဲအခုလိုဆန်တက်ပြစ်လွတ်လိုက်ကြပါ။ဒီဆက်တက်မှုကတော့မြောက်ကိုရီးယားရှိတဲ့ကံယူတဲ့ဝန်ဆန်းမှုအနီးမှာလုပ်ခဲ့တာဖြစ်တယ်လို့ Pacific ဒေသဆိုင်ရာအမေရိကန်ကုကဲရေးဌာနကပြောပါရယ်။ဂျပန်နိုင်ငံရဲ့တီးတဲ့စီးပွားရေးစုံအဖြစ်သိကြတဲ့ဂျပန်ပင်လယ်ထဲကျမသွားခင်ဒီတုံးကြီးဟာလေထဲမှာ6မိနစ်ကြာလောက်ရှိနေခဲ့တာကိုအမေရိကန်ကုတ်ကဲရေးဌာနကဖန်ယူသိရှိခဲ့တာပါဒီတုံးကြီးဟာအမေရိကန်ပြည်ထောင်စုအတွက်တော့ချင်းချမှုမဖြစ်နိုင်ဘူးလို့လည်းဒီကုတ်ကဲရေးဌာနကပြောပါတယ်ဒါပေမဲ့အခုလိုနောက်တစ်ချိန်တုံးကြီးဆက်သက်မှုအတွက်ဒေါသထွက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘီကတော့မြောက်ကိုရီးယားလုံရက်ကိုတုံ့ပြန်သွားမယ်အကြောင်းကတိပြုပြောဆိုထားပါတယ်အမေရိကန်ဆူရနဲ့လက်တွဲပြီးမြောက်ကိုရီးယားကိုဟန့်တားနိုင်တဲ့နည်းလမ်းတွေကိုခိုင်ခိုင်မာမာချမှတ်လှုပ်ဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ကဒီဂျပန်ရုပ်သံကနေတစင်ပြောသွားပါတယ်။မြောက်ကိုရီးယားဆူရနဲ့ကောင်းဆောင်ကင်ဂျွန်အုအပေါ်ပြည်ပြည်ထန်ထန်စကလုံးတွေသုံးပြီးတော့ပြစ်တင်ရှုံချနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုရအနေနဲ့ကတော့မြောက်ကိုရီးယားကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့ခိုင်မာတဲ့မူဝါဒအခုအချိန်ထိချမှတ်လှုပ်ဆောင်တာမရှိသေးပါဘူးရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာဝကျွန်းကမာရာဝီမြို့ကိုတင်ယူနိုင်ဖို့အတွက်အစိုးရတပ်တွေတရင်တပတ်ကြာထိုးစစ်ဆင်နေတဲ့အချိန်ထဲမှာ IS အဖွဲ့တွေနဲ့ဆက်ဆက်နေတဲ့စစ်သေးကြတွေဘက်ကလည်းအပြင်းအထန်ဆက်ပြီးတော့ကုကံကာကွယ်နေပါတယ်ဖိလစ်ပိုင်စစ်တပ်ကရဟတ်ယာဉ်တွေအမြောက်တွေအထူးတပ်ဖွဲ့တွေနဲ့ဒီတပုံတွေကိုထိုးစစ်ဆင်တိုက်ခတ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲအတွင်းတပုံတွေနဲ့အစိုးရတပ်သား100လောက်တိဆုံးခဲ့ပြီးတနင်္ဂနွေနေ့မှာတော့မာရဝီမြို့နားမှာကုမြခံထားတဲ့အရသား6ယောက်ရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ပါတယ်တပုံတွေကမာရဝီမြို့ကိုလွန်ခဲ့တဲ့တပတ်ကသိမ်းယူပြီးအဆောက်အုံတွေကိုမိရှုခဲ့ပြီးတဲ့နောက်ဖိလစ်ပိုင်သမ္မတရော်ရီဂိုဒူတာတေကမန္တနာကိုကျွန်းမှာဆေးအုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါပြင်ကွန်မြူနတီရဲ့ New People's Army ကိုလည်းသူတို့ဘက်ကလုပ်နေတဲ့တော်ကြားချက်ကိုအဆုံးသတ်ပြီးအစိုးရနဲ့အတူလက်တွဲဖို့တောင်းဆိုလိုက်ပါတယ်။ မာရီမျိုးမှာဖြစ်နေတဲ့တိုက်ပွဲတွေကတသန်း၁၇လသာရှိသေးတယ်။သမရတူတာတည်းရဲ့အစိုးရအဖွဲ့အတွက်သာမကဖိလစ်ပိုင်တနိုင်ငံလုံးတက်ပါဆွေးနွေးကြချင်းချောင်မှုဖြစ်တယ်လို့ Eastwood Institute ဌာနရဲ့အကြီးအကဲသူတည်ဒီ Jared Finning က VOE ကိုပြောပါတယ်ဖိလစ်ပိုင်အစိုးရတက်တွေကစစ်သွေးကြွတွေဒီ is Nolan Hiblingo ဖမ်းဖို့ကြိုးစားခဲ့ပြီးတဲ့နောက်အခုလိုအကြမ်းဖက်မှုတွေဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံနိုင်ငံနဲ့အိန္ဒိယနိုင်ငံအရှိတ်ကံဒီအရှိတ်ချန်ဒေတာတွေမှာဒီလူပေါင်း200ကျော်နေပါတိတ်ဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အင်အားပြင်းဆိုင်ကလုံးမုန်တိုင်းဟာဒီနေ့တင်လာနေပါတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်သွားပါတယ်။မိုးလေဝသခမန်းချက်တွေအရနောက်ထပ်အမှုအပြင်းထန်ရွာသွန်းနိုင်ပါသေးတယ်။အပူပိုင်းဒေသတစ်ခုဖြစ်တဲ့သတိနယ်ကနိုင်ငံမှာမုန်တိုင်းကြောင့်ရေကြီးပြီးမြေပြိုတာတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလူပေါင်း169ယောက်တိတ်ဆုံးခဲ့တဲ့အကြောင်းသတိနယ်ကအစိုးရကပြောပါတယ်။အိန္ဒိယနိုင်ငံအရှိပိုင်းဘီဟာပြည်နယ်မှာလည်းမုန်တိုင်းကြောင့်တိုင်းရင်းတချို့ပြိုကျပျက်စီးရာဓမ္မမုတ်ဒီမိုးကြိုးပြစ်ခံရတာကြောင့်သေဆုံးသူ24ယောက်ရှိခဲ့ပါတယ်။သတိနယ်ကနိုင်ငံကကြေးရွာအများပြားမှာနေအိမ်ခေါင်မိုးတွေအထိရေတက်နေပြီးတော့လက်ပတ်ဆက်သွယ်မှုတွေလည်းပြတ်တောက်နေပါတယ်။လူတစ်သန်းဝက်လောက်ရေပိတ်တဲ့ခံနေရပြီးအများစုဟာဒီရာဘာစိုက်ပျိုးခင်းတွေမှာအလုံးလုံးကိုင်နေကြတဲ့အလုပ်သမားတွေဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ကိုလိုမိုမျိုးကနေအရှိတောင်ဘက်ရာဘာတိကစိုက်ပျိုးရာဒေသအေဂါလာဝက်မှာရှိတဲ့ကြေးရွာသားတွေအနေနဲ့မကြခင်ရက်ပိုင်းတွေအတွင်းရေပြန့်ကျနိုင်ပွဲမရှိတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်ရှင
်။ဒီကနေ့ဟာအမေရိကန်ပြည်အောင်စုမှာကျဆင်းသွားတဲ့စစ်တီတွေကိုဂုဏ်ပြုတဲ့ Memorial Day အောက်မြေပွဲနေ့ဖြစ်ပါတယ်။တိုင်းပြည်အတွက်အသက်ဆုံးတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်တီအမျိုးသားအမျိုးသမီးတွေကိုအောက်မြေသတိရကြတဲ့နေ့ဖြစ်တယ်လို့ဒီစစ်တီရဲ့မိသားစုတွေအမေရိကန်ပြည်အောင်စုကြီးကိုဘုရားသခင်ဆောက်ရှောက်ပါကောင်းချီးပေးပါလို့သူစုတောင်းတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကဒီတာစာမျက်နှာမှာဒီကနေ့ရေးသားထားပါတယ်အမေရိကန်ပြည်အောင်စုကရေစမ်းတက်တိရှိသူတွေကြောင့်ပဲအမေရိကန်ပြည်အောင်စုကြီးကလွတ်လပ်တဲ့တိုင်းပြည်တစ်ခုဖြစ်လာခဲ့တာလို့လည်းသမရကပြောပါတယ်သမရထရမ့်ကအခုဒီကျွန်တော်တို့အတန်လွှင့်နေတဲ့အချိန်မှာဝါရှင်တန်မြို့အပြင်ဘက်ကအာလင်တန်မြို့သားစစ်တင်းကြိုင်းမှာဒီကျင်းပနေတဲ့အညတရစစ်တီရဲ့ဂူဘိတ်မှာလန်သူပန်းကွေချအခမ်းအနားကိုတက်ရောက်မှာပါအမေရိကန်ဤအတော်များများအတွက်တော့ဒီကနေ့ဟာနွေရာသီစတင်တဲ့နေ့အဖြစ်လဲအကြမ်းပြင်းအဖြစ်သတ်မှတ်ထားပါတယ်တရားဝင်ကတော့အမေရိကန်တမိုင်းတစ်ဆောက်မှာစစ်မှုထမ်းခြင်းအတွင်းကြာဆုံးတဲ့သူတွေကိုဂုဏ်ပြုဖို့အတွက်မေလနောက်ဆုံးသတင်းပတ်ရဲ့တင်းလာနေ့ကိုအောက်မေ့ဝင်နေ့ဖြစ်နေတတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းလာနေ့ညပိုင်းထိုက်တန်းရောက်တင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့တင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံပဋိပက္ခတွေအတွင်းတစ်ဖက်တစ်ဖက်ရှိနေတဲ့အာဃာတတရားတွေကိုစွန့်ပစ်ပြီးညီညာရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့လုပ်တဲ့ဒုတိယအကြော့ပြည်ထောင်စုညီညာရေးညှိလခံပိတ်ပွဲမှာပြောသွားပါတယ်။တစ်ချိန်တည်းမှာပဲညီညာရေးလုပ်ငန်းစဉ်အပြင်းမရောက်နေသူတွေလည်းညီညာရေးဖြစ်စဉ်မှာပါဝင်နိုင်ဖို့အမြဲတကာဖွင့်ထားပါတယ်လို့လည်းတမရကိုစလဲကညှိလခံအပိတ်မင်ခုံမှာပြောခဲ့ပါတယ်။ညှိလခံမှာကိုရင်သတင်းတော်ယူနေတဲ့ VOA သတင်းထောက်မမေခါကနောက်ဆုံးရက်ညှိလခံနောက်ဆုံးရက်သတင်းကိုပေးပို့ထားပါတယ်။
ငြိမ်းချမ်းရေးခရီးအနာဂတ်ကိုတက်တွက်လက်လက်ရှောင်းနှိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကညီလာခံအပိတ်မိန်ခေါ်မှာတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။အာဃာတတရားတွေထားနေမယ်ဆိုရင်လိုချင်တဲ့လမ်းကိုမရောက်နိုင်ဘူးလို့လေဒေါက်ဆန်းစုကြည်ကပြောသွားတာပါ။ဒ
ီဘက်ရဲ့ခြေလမ်းတွေကိုနှိမ့်ခွေးလေးလံရိုင်းနေတယ်နဲ့အဲ့ဒီအာဃာတတရားတွေကိုစုပ်ပြစ်နိုင်မှသာဒီဘက်ရဲ့အနေနဲ့တက်တွက်လက်လက်အာမားပြည့်တဲ့အခြေကိုရှောင်းပန်းနိုင်မှာဖြစ်ပါတယ်။
၆ရက်ကြာကျင်းပခဲ့တဲ့ညီလာခံအတွင်းမှာတော့နိုင်ငံရေးစီးပွားရေးမြေယာလူမှုရေးနဲ့လုံခြုံရေးစတဲ့ကဏ္ဍ၅ခုမှာအကြောင်းအရာ40ကျော်ကိုဆွေးနွေးခဲ့ကြတာပါ။အဲ့ဒီအထက်ကမှအချက်30ကျော်သဘောတူညီချက်ရခဲ့ပြီးဒီကနေ့ပိတ်ပွဲမှာသက်ဆိုင်ရာအစုဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီသဘောတူညီချက်တွေကအမျိုးသားညီညွတ်ရေးစည်းရုံးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတို့အတွက်အရေးကြီးတဲ့လမ်းတစ်ခုဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ဖို့ကိုလည်းပြောသွားတာပါ
။ဒီနေ့လာကကြီးချဲကိုရောက်ရှိကြသေးတဲ့အဖွဲ့အစည်းတွေဒီပုဂ္ဂိုလ်တွေကိုလည်းဒီမလို့နဲ့အတူတကွလက်ဆွဲပူးပေါင်းပြီးသမိုင်းပြင်ကြရေးခဲ့တဲ့လုပ်ငန်းရေးမှာပါဝင်ကြဖို့အလေးနဲ့ဖိတ်ခေါ်ပါကြောင်းပြောကြလိုပါတယ်။
ဒီကနေ့ပွဲမှာဥက္ကဋ္ဌအနေနဲ့ဆောင်ရွက်ခဲ့တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘုံမူကြီးခွန်ဥက္ကာကတိုင်းရင်းသားပေါင်းစုံမပါလို့ဝေဖန်မှုတွေရှိနေတဲ့ပင်လုံညီလာခံကျင်းပမှုနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။လက်တွေ့အကောင်အထည်ပေါ်တဲ့နေရာမှာဆဲဆဲဝင်ဝင်မရှိသေးတဲ့အင်အားစုများနဲ့ပုဂ္ဂိုလ်များအနေနဲ့ကတော့လ ကျွန်တော်တို့ရဲ့ဒီလာကံဟာမပြည့်တော့ဘူးအားနဲ့နေသေးတဲ့စသည်ဖြင့်ဝေဘာဒီသားတာဆိုလည်းဒါပါပဲဘုဘောဒီဒီလာကံရဲ့အောင်မြင်မှုအချိန်ဘုံတော့ထန့်သားနိုင်ကြမှာတော့မဟုတ်ပါဘူးလို့ဆိုပြပါတယ်
ဒီအောင်ဆုံးငင်းငင်းရေးပေါ်ဆောင်မှုပူးတွဲကော်မတီ UPDJC ဥက္ကဋ္ဌဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့ငင်းငင်းရေးဖြစ်စဉ်အပြင်ဘက်ရောက်နေသူတွေအခုငင်းငင်းရေးဖြစ်စဉ်မှာပါဝင်လာဖို့အများအားတကားဖွင့်ထားတာမျိုးပါဝင်လာကြဖို့တိုက်တွန်းသွားပါတယ်
။ဒါတော့ငင်းငင်းရေးဖြစ်စဉ်ရဲ့အပြင်ဘက်မှာရောက်ရှိနေတဲ့အခြားသူဒနက်ကိုင်းတန်တောင်းအဖွဲ့အစည်းများတို့လည်းငင်းငင်းဖြစ်စဉ်မှာပါဝင်လာအောင်သူတို့ကြိုးစားဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒီလိုတိုက်တွန်းသွားပြီမယ်လေအခုတိုက်ပွဲတွေဖြစ်နေတဲ့မြောက်ပိုင်းအဖွဲ့နဲ့ဘလို့ငင်းငင်းရေးဆောင်ရွက်မလဲဆိုတာကိုတော့တိတိကျကျထုတ်ဖော်ပြောဆိုခဲ့တာမရှိဘူးလို့မင်းနဲ့နာပါလေဘလို့လုပ်ငန်းစဉ်တွေချမှတ်ထားတယ်လဲဆိုတာကိုဖြေကြားခဲ့တာမရှိခဲ့ပါဘူးညီလာခံနဲ့ပတ်သက်လို့ကတော့အားရကျေနပ်တယ်လို့ပြောဆိုကြသူတွေရှိနေတယ်လို့လိုအပ်ချက်တွေရှိရမှုနောက်ထပ်ညီလာခံတွေမှာစူးစမ်းလှုပ်ဆောင်ဖို့လိုနေသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်တအောင်းပလောင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းမိုးကတော့ညီလာခံနဲ့ပတ်သက်လို့အခုလိုသုံးသပ်ခဲ့ပါတယ
်။ဒေါက်တာပိုင်းနာအားလုံးရဲ့ကိုစားပြုစာတမ်းမဖြစ်သေးတဲ့အတွက်ကြောင့်မလို့ဆန်ဒရော့ပါဆန်ကတော့ပိုင်းနာတွေကိုစားပြုနိုင်မှာမဟုတ်ဘူး။ဒါဖြစ်လို့လဲဆိုတဲ့အခါကျတော့အမျိုးသားအဆင့်ဆွေးနွေးပွဲမှာပိုင်းနာတွေအကုန်လုံးမလုပ်နိုင်တဲ့အတွက်ကြောင့်မလို့စာတမ်းမတက်နိုင်တဲ့အတွက်ကြောင့်မလို့ဆန်ဒရော့ပါဆန်တော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူး
။အခုကျင်းပပြီးစီးခဲ့တဲ့ဒုတိယအကြော်ပင်းလုံးညီလာခံမှာဆွေးနွေးတည်ပြုနိုင်ခဲ့တဲ့မူ30ကျော်ကိုလွတ်တော်မှာအတည်ပြုချက်အနေနဲ့ထားပြီးတည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ခုအနေနဲ့လက်ခံထားရှိမှာဖြစ်ပါတယ်။ခွဲမထွက်ရဆိုတဲ့အတုံးနှုံးနဲ့ဖယ်ရယ်တက်မတော်ဆိုင်ရာကိစ္စတွေအပါအဝင်သဘောတူညီချက်မရသေးတဲ့အကြောင်းအရာတွေကိုတော့နောက်တစ်ကြိမ်ညီလာခံမှာဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်ရှင်
။မမေခသတင်းပေးပို့သွားတော့ပါ။ခုတော့တမိုးမျိုးကအိမ်နေတဲ့ကိုတနက်နေ့ဝင်ပြတဲ့သတင်းဖဲလဲအောင်ပါ။အိန္ဒိယမြန်မာနယ်စပ်တမူးမြို့နတ်ဖာလုံးကအိနေအင်းတဲကိုတနတ်သမားတဦးကဝင်ရောက်ပြစ်ခတ်တာကြောင့်စစ်လင်းနေညကလူတဦးသေဆုံးပြီးတော့တဦးဒဏ်ရာရခဲ့ပါတယ်မြန်မာနိုင်ငံတမူးမြို့နဲ့အိန္ဒိယနိုင်ငံမိုရေးမြို့မှာဒီသလအတွင်းပြစ်ခတ်မှုနှစ်ကြိမ်ဖြစ်ပွားပြီးလူ၂ယောက်သေဆုံးခဲ့တယ်လို့အနည်းဆုံးဘုံးပေါက်ကွဲမှု၅ကြိမ်ဖြစ်ခဲ့ပါတယ်အိန္ဒိယမြန်မာနယ်စပ်ကလုံခြုံရေးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့အိန္ဒိယမြန်မာနယ်စပ်ကုန်းတွယ်ကြီးရဲ့အဓိကဌာနတစ်ခုဖြစ်တဲ့စကိုင်းတိုင်းဒေသကြီးတမူးမြို့မှာမကြာခဏဆိုသလိုဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ရာကဒီရက်ပိုင်းအတွင်းမှာအမည်မသိတနက်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်လူသေဆုံးတဲ့အထိထပ်မံဖြစ်ပွားခဲ့ပါတဲ့ဒီပစ်ခတ်မှုဟာတမူးမြို့နန်းဖာလုံးအမှတ်73မြို့မရက်ကွက်မှာဖြစ်ပွားခဲ့ပြီးအခင်းဖြစ်ပွားပုံကိုတမူးမြို့ကတယောက်ဖြစ်တဲ့ဦးမြင့်စောကအခုလိုပြောပါတဲ့
မနက်6:00နာရီည7:30ဆိုင်ကနေဆင်းနေအဲ့ဦးတဲဆိုတော့တက်ရှိချင်းတဲ့သူအိမ်ကိုဒီဘောက်ကနေဝင်တာဝင်ရအစီအလုံးဝင်နေတဲ့ခြံဝန်းပစ်နေတဲ့ဘောက်ကနေဝင်ရင်းကတကားခောက်တာပေါ့နော်အဲ့ဦးတဲကတကားဖွင့်ကြည့်တယ်သူမတင်ကားတဲ့လူဖြစ်လို့ပြန်ပိတ်တာပေါ့အဲ့တကားကစိတ်ရစီမရပဲနဲ့ကြက်နေတယ်ဆိုတော့လက်တမိုက်ဆောင်ရတယ်ဆိုတော့အဲ့အမြင်လာတဲ့ပုံကူကြီးကအဲ့သမတ်ထည့်ပြီးတော့တက်သွားတယ်အဲ့ဦးတဲမှာတန်ရာကိုစစ်ပေါ့ဦးတဲကတော့အဲ့အဲ့ညာနဲ့ချိန်ရတယ်ဒီကိလေးမှာတရားတစ်ချက်အဲဒီကိလေးကတမူးကြီးကိုဆိုးမှာပြ။ပေါ်လေးကတက်တာနေရလို့အဲဒီကိလေးက16နှစ်ဦးမူတဲ42နှစ
်တေဆုံးသူဟာဦးအမှုတဲခေါ်ဦးချစ်ထွေဖြစ်ပါတယ်အခင်းဖြစ်ပေါ်တဲ့နေအိမ်ဟာနန်းဖာလုံးရဲစခန်းအနီးမှာတည်ရှိပြီးတနက်သမားဟာပြစ်ခတ်ပြီးတဲ့နောက်စိုက်ကယ်နဲ့တမူးမျိုးဘက်ကိုထွက်ပြေးလွမြောက်သွားတယ်လို့လည်းပြောပါတယ်ဒီလိုပောက်ကွဲမှုတွေပြစ်ခတ်မှုတွေမကြာခဏဖြစ်ပေါ်နေတာကြောင့်တမူးမျိုးကန်တွေဟာစိုးရိမ်ထိတ်လန့်နေကြကြောင်းလည်းပြောပါတယ်
ကြတဲ့မှာဟိုသူပေါက်ခွဲမှု၅ကြိမ်ဖြစ်တယ်ဗျာ။နော်ပေါက်ခွဲမှု၅ကြိမ်ဆိုတာတမူးမှာ၃ကြိမ်ဖြစ်တယ်ဗျာ။ဝေးဘက်မှာ၂ကြိမ်ဖြစ်တယ်ဗျာ။နောက်ဒါ29ရက်ဆိုရင်ပြစ်ခတ်မှုဖြစ်တယ်ဗျာ။ဒီကိစ္စတွေကအဲ့တော့ကျွန်တော်တို့ကဒီလိုမျိုးခင်းနေတာပေါ့ဗျာ။တမူးဒီကူကားတွေကစီးကံကံနဲ့နေရတာဟုတ်သူ
။တမူးမျိုးနဲ့မျိုးမရဲစခန်းမှုဒူရဲမှုဇော်ထွန်းကစနေနေ့ညကပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်။စုံစမ်းတော့မှရှိပါတယ်အဲပြေဖို့တော့များတာပေါ့တိစားတော့ပြောလို့မရသေးဘူးကျွန်တော်လည်
းဒီလ16ရက်နဲ့21ရက်နေ့အတွင်းမှာတမူးမြို့မှာဘုံ3ကြိမ်ပေါက်ကွဲခဲ့သလိုမိုးရေမြို့မှာ2ကြိမ်ပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်မေလ20ရက်နေ့ညနေခင်းမှာတော့မိုးရေမြို့အမှတ်1ဂိတ်အနီးမှာအမည်မသိစိုက်ကဲသမား2ယောက်ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်မျိုးသမီးတစ်ယောက်သေဆုံးခဲ့ပါတယ်သူရဲမှုဇော်ထွန်းကတော့တမူးနဲ့မိုးရေးမှာပေါက်ကွဲတာနဲ့ပြစ်ခတ်တာတွေဟာမကြာခဏဖြစ်ပွားနေပြီးလုံခြုံရေးထိန်းသိမ်းနိုင်ဖို့ဆိုရင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ်
တယ်ဟိုဘက်ကမှလည်းပြစ်ခတ်မှုတစ်ခုဖြစ်သွားတယ်လေစံတမီတယောက်ဒီသွားတယ်ဟိုဘက်ကမှပဲဟိုဘက်ကနဲ့ဒီဘက်ကနဲ့ဟိုဘက်မှပြင်တယ်ဒီဘက်မှပြင်တယ်နေသက်မှာတရားတွေကိုမကြည့်အောင်လုပ်ဖို့ကတော့မလွယ်ဘူးကနေသက်ဒီမှာအခုတော့ကြည့်တာပေါ့ဒီနေ့တော့ဘုံကအများကြီးချပြီးတော့ဆန်ပြူတွေကတ်ပါညာလူကြီးလုပ်ရင်တော့ဖြစ်နိုင်တာပေါ့အဲ့နိုင်ငံဟိုကတစ်ဖက်နဲ့တစ်ဖက်ပေါ့နော်အဲ့လိုပေါ့ပုံမှန်လင်းလင်းနဲ့အဲ့လိုမျိုးပူပေါင်းဆောင်ရွက်ရင်တော့ဒါဖြစ်နိုင်နှစ်ဖက်ပူပေါင်းရင်ဖြစ်နိုင်
ဒေတာကန်တွေကတော့ညစက်ဒေတာမှာအခုလိုပြစ်ခတ်တာတွေပောက်ကွဲတာတွေဖြစ်ပွားနေတာဟာအိန္ဒိယနဲ့မြန်မာအစိုးရကိုစန့်ကျင်နေတဲ့ကတဲ့ကူကီနာကစတဲ့လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်နိုင်ကြောင်းသုံးသက်တာတွေရှိနေပါတယ်
။ကိုမိုးဇော်သတင်းပေးပို့သွားတာပါ။အခုတော့ပြည်သူ့ဂုံယူစုသတင်းတင်ဆက်ပါမယ်။မြန်မာနိုင်ငံကလူမှုတရေကောင်းတွေကိုဂုံပြုတဲ့အနေနဲ့ပြည်သူ့ဂုံယူစုကိုနှစ်စဉ်ချီးမြှင့်နေရမှာ2019ခုနှစ်အတွက်ဖောင်တော်ဦးစီရတော်ဦးဆောင်တဲ့ပညာရေးတွက်ဖက်အထက်တန်းကြောင်းကိုချီးမြှင့်လိုက်ပါတယ်။မနေ့မေလ28ရက်နေ့ကအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာကျင်းပတဲ့အထမအကြိမ်မြောက်ပြည်သူ့ဂုဏ်ယူဆုပေးပွဲအခမ်းအနားမှာဆုရရှိသူကိုကြေညာခဲ့တာဖြစ်ပြီးဆုကျေးငွေအဖြစ်အမေရိကန်ဒေါ်လာ1000ပေးအပ်မှာဖြစ်ပါတယ်။အပြည့်စုံကိုတော့မိုင်အင်ဂျင်နိုင်ကတင်ပြထားပါရရှင်
။ဆရာတော်အရှင်နိုင်ကဦးစီးတည်ထောင်ထားတဲ့မန္တလေးမြို့ကဖုံတော်ဦးပရဟိတဖုံတော်ကြီးတင်ပညာရေးတွက်ပက်အထက်တန်းကျောင်းဟာကျောင်းသူကျောင်းသားပေါင်း 8,000 ကျော်ကိုပညာသင်ကြားပေးနေတဲ့အပြင်အသက်မွေးဝမ်းကျောင်းပညာကိုပါသင်ပေးနေတာကြောင့်ဒီနှစ်အတွက်ပြည်သူ့ဂုဏ်ရီစုချင်းမြင့်လိုက်တာဖြစ်ကြောင်းပြည်သူ့ဂုဏ်ရီအသင်းပြန်ကြားရေးတာဝန်ခံကိုထိန်လင်းကပြောပါတယ
်ပညာသင်ကြားတာတည်းမဟုတ်ပဲနဲ့အသက်မွေးအသက်ပညာသင်နေဒီနေ့သင်တန်းနေဒီဥမာဖြင့်အချုပ်ပညာတို့နောက်ပြီးတော့ဒီလက်သမားပညာတို့အဲ့လိုမျိုးပေါ့လေအပြင်မှာဟိုအသက်မွေးဝမ်းကျောင်းကျောက်ပေးစားတော့နိုင်တဲ့ပညာရမျိုးတွေကိုပါတွက်ဆက်ပြီးတော့တင်ပေးတာပါနော်အဲ့ဒီဟာတော့တစ်ဖက်ကကျောင်းသားကိုတင်တယ်လို့တစ်ဖက်ကလည်းအဲ့လိုအတမွေးဝမ်းကျောင်းပညာရတွေကိုတင်ပေးတာပါအဲ့ဒါမျိုးတွေအများကြီးပဲဒီကျက်ပဲများအလုံးနိုင်တာပါနော်လုံးနိုင်တယ်အဓိကတော့ကျွန်တော်တို့အနာဂတ်တိုင်းပြည်ပညာရေးစနစ်မြန်မာဖို့အတွက်ကိုတခါတခါနနှစ်ပေါင်းများစွာဖြည့်ဆည်းလာတဲ့ကျောင်းဖြစ်တဲ့အတွက်ကြောင့်မလို့ရွေးပြီးတော့ပေးတာလည်းပါပါတယ်ခင်ဗျာ
ဒါပြင်ဖောင်တော်ဦးတွဲဖက်အထက်တန်းကျောင်းမှာကျောင်းဝင်ကြီးဆရာကတော်ကြီးစတဲ့ကျောင်းနဲ့ပတ်သက်လို့အခကျင်းငွေကြီးကောက်ခံယူခြင်းမရှိဘဲအခမဲ့တင်ကြားပေးနေတာဖြစ်တယ်လို့ကိုထိန်လင်းကပြောပါရယ်ထူးခြားချက်အဖြစ်လဲကျောင်းသားဗဟိုပြုပညာရေးစနစ်ကိုကျင့်သုံးနေပြီးအင်္ဂလိပ်စာကိုလည်းကြဲကြဲပြန့်ပြန့်တက်မြောက်အောင်တင်ကြားပေးနိုင်တဲ့ကျောင်းဖြစ်တယ်လို့ဆိုပါရယ်ဒီနေ့အတွက်ပြည်သူ့ဂုံကြီးအထူးဆုရှင်၃အဖြစ်ပရဟိတလုပ်ငန်းတွေအပြင်လိမ်မှုဆိုင်ရာပညာပေးအစီအစဉ်ကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတဲ့ကိုဆိုးထိုက်ပထိုးစာကြည့်ရိုင်းများကွန်ရက်နဲ့လျှက်စီအန်ဒီရဲ့ကင်းရှင်ရေးဆောင်ရွက်နေတဲ့အင်ဂျင်နီယာကိုအေးကျော်ကျော်တို့ကိုချီးမြှင့်ခဲ့ပါတယ်။စုချင်းငွေဖြင့်အမေရိကန်ဒေါ်လာ1000စီပေးအပ်မှာပါ။မြန်မာနိုင်ငံဒီမိုကရေစီစနစ်ကူးပြောင်းရေးကိုတစ်ဖက်တစ်လမ်းကနေအထောက်အကူပြုနိုင်ဖို့လူမှုလုပ်ငန်းတွေကိုထူးထူးချွန်ချွန်ဆောင်ရွက်နေသူတွေကိုရွေးချယ်ပြီးပြည်သူ့ဂုဏ်ရီစုဖြင့်2010ပြည့်နှစ်ခေတ်ကနှစ်စဉ်ချီးမြှင့်လာခဲ့တာဖြစ်တယ်လို့လည်းကိုထိန်လင်းကပြောပါတယ
်။မြန်မာပြည်ထဲမှာရှိနေတဲ့ဒီလိုအပ်ချက်ပေါင်းများစွာတဲ့ကိုဒီကိုကျိုးစွန်းနဲ့နာခံပြီးတော့ဖြည့်ဆည်းနေကြတဲ့သူတွေကိုကျွန်တော်တို့တွေကသူတို့ကိုကျေးဇူးတင်တဲ့အနေနဲ့ကျွန်တော်တို့ကဂုဏ်ပြုတဲ့သဘောပါပဲ။
ပြည်သူ့ဂုဏ်ရီစုချင်းမြင့်ငွေတွေကိုအမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပရောက်မြန်မာမိသားစုတွေရဲ့လှူအားကနဲ့ပါဝင်လှူဒန်းခဲ့တာဖြစ်တယ်လို့လဲဆိုပါရစေ
။ပြည်သူ့ဂုဏ်ရီအသင်းအနေနဲ့ဌာနခွဲစုစုပေါင်း20ရှိပါတယ်။20မှာကတော့အများစုကတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ပါတယ်။နောက်ပြီးတော့ဂျပန်၊တောင်ကိုရီးယား၊ပြီးတော့စင်ကာပူ၊ United Kingdom ပေါ့နော်။အဲ့လိုနိုင်ငံတွေမှာလည်းကျွန်တော်ဌာနခွဲရှိပါတယ်။အဲ့တော့အဓိကကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့ဌာနခွဲကများတာပေါ့နော်အဲ့ဌာနခွဲ20ကနေပြီးတော့ကျွန်တော်တို့ပြည်သူ့ဂုဏ်ရီမိသားစုတွေကကိုယ့်ရဲ့ရွှေနှဲစာတွေနဲ့ထဲ့ဝင်လှူဒန်းတဲ့လူဒန်းငွေတွေကိုစုပြီးတော့ကျွန်တော်တို့နှစ်တိုင်းဒီလိုချီးမြှင့်ဖို့လုပ်ပါတယ
်ဒီနှစ်အတွက်ပြည်သူ့ဂုဏ်ရီစုရှင်အဖြစ်အမည်တင်သွင်းခဲ့တဲ့လူပုဂ္ဂိုလ်နဲ့ပရဟိတအဖွဲ့ပေါင်း38ဦးရှိခဲ့ပါတယ်။အဲ့ဒီထဲကမှပထမဆုံးဆုရှင်ကိုအင်တာနက်အွန်လိုင်းကနေမဲပေးစနစ်နဲ့အများဆုံးရရှိသူကိုရွေးချယ်ချီးမြှင့်ခဲ့တာပါ။2010ပြည်နှစ်ကပထမဆုံးပြည်သူ့ဂုဏ်ရီဆုရှင်အဖြစ်နာယေကူညီမှုအသင်းဥက္ကဋ္ဌအနုပညာရှင်ဦးကျော်သူကိုချီးမြှင့်ခဲ့ပါတယ်ရှင်။
ဖောင်တော်ဦးဆရာတော်ဦးဆောင်တဲ့တွဲဖက်အထက်တန်းကျောင်းကိုပြည်သူ့ဂုဏ်ရီစုပေးအပ်ဖို့ရွေးချယ်လိုက်တဲ့အကြောင်းမှအင်ဂျင်နိုင်ကတင်ပြသွားတော့ပါ။အခုတော့မုံတိုင်းသတင်းဖက်လက်ရအောင်ပါ။
လာမယ့်24နှစ်အတွင်းမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသကိုဖြတ်ပြီးမိုရာဆိုက်ကလုန်းမုန်တိုင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့အနီးကိုဗဟိုပြုဝင်ရောက်ဖို့ရှိတယ်လို့မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းအချိန်ကြောင့်ရခိုင်ကမ်းရိုးတန်းဒေသမှာမိုးသက်လေပြင်းကျရောက်နိုင်ပြီးမြန်မာပြည်အလဲပိုင်းဒေသမှာလည်းရေကြီးရေလျှံတာတွေနဲ့မြေပြိုတာတွေဖြစ်နိုင်တယ်လို့ဆိုပါတယ်။တင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
မကြာခင်နိုင်ပိုင်းအတွင်းမှာရခိုင်ကမ်းရိုးတန်းဒေသအနီးကနေရွေ့လျှားပြီးဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့အနီးကိုမိုရာဆိုက်ကလုန်းမုန်တိုင်းဝင်ရောက်ဖို့ရှိတာမို့ရခိုင်ကမ်းရိုးတန်းဒေသမှာမိုးတက်လေပြင်းတွေကျရောက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ
်။မွန်တရနေပြီးတော့နောက်24နှစ်အရွယ်ဆိုမှာတော့ဘင်္ဂလားဒေ့ရှ်ကမ်းရိုးဒေသကိုစစ်တကောင်းမြို့အနီးကနေပြီးတော့တော့ဖြစ်ကြဝင်ရောက်မယ်လို့ဆမိုင်းအောင်လူလူမုန်တိုင်းဖြစ်ကြဝင်ရောက်တဲ့ချိန်မှာတော့အမြင့်ဆုံးဒေတိုင်းတို့အနေနဲ့ကတော့တနင်္လာနေ့မှ60လောက်ပေါ့နော်မှ60လောက်အတိုင်းနဲ့ညီသားရှိပါမယ်လူလူမုန်တိုင်းဒီသွားခဲ့တဲ့လမ်းကြောင်းတစ်ချောင်းတော့မုန်တိုင်းကမ်းဖြစ်နေတဲ့ချိန်မှာတော့ဒီကျွန်တော်မြန်မာကျောင်းရန်တစ်ချောင်းနဲ့ဒီကမ်းလုံးပင်နဲ့ချိန်မှာအပြာခဏပေါ့နော်အပြင်ပြင်တော့ဆိုင်ကမ်းရန်ဒေတာတွေမှာအပြာခဏမိုးတက်လေရင်းကြပြီးတော့မှတိုင်းကြည့်နိုင်ပါတယ်လူမျိုးလမ်းကြီးတိုင်းကြီးမိုးတက်လေရင်းကြတဲ့ချိန်မှာကျွန်တော်ဒီနေရာတနင်္လာ25မိုင်လောက်ဒီတက်ခိုင်နိုင်နေတာရှိဒီမုန်တိုင်းကြောင့်လို့ကျွန်တော်မုန်တိုင်းတိုင်းရမကြရင်လည်းကျွန်တော်နိုင်ငံမှာဒီမုန်တိုင်းအဝင်ပိုင်းမှာအတိုင်းကျောင်းရံကျနေရကြောင်းလို့ကျွန်တော်ဒီရင်းတက်ခိုင်တာပိုးကြည့်တာပေါ့နော်ဒီရုပ်ဒီရည်ကြီးခြင်းနေရည်ကြီးခြင်းနေပြပေါ်နိုင်တဲ့အကြောင်းလို့ဘုံမြေဒီနာမှာနေတိုင်းနဲ့ဒီလူတွေရဲ့နေနဲ့ညီညွတ်ပေးရနေပေါ့နော်ဒီနေရာတွေကိုပြီးပြီးနေပါလေ
မိုရာဆိုက်ကလုန်းမုန်တိုင်းအဝင်ဝိုင်းထဲမှာရခိုင်ပြည်နယ်လဲပါဝင်တာမို့ရေကြီးရေလျှံမှုတွေဖြစ်နိုင်ပြီးကုန်းမြင့်ဒေသမှာနေထိုင်သူတွေအနေနဲ့မြေပြိုရာတွေကိုသတိထားဖို့လိုတယ်လို့သူကဆိုပါတယ်။မိုရာဆိုက်ကလုန်းမုန်တိုင်းဟာစစ်တွေမြို့ရဲ့အနောက်တောင်ဘက်မိုင်160ခန့်အကွာ၊ကြောက်ဖြူမြို့ရဲ့အနောက်တောင်ဘက်မိုင်150ခန့်အကွာ၊ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့ရဲ့အနောက်တောင်ဘက်မိုင်180အကွာပင်လယ်ပြင်မှာဗဟိုပြုနေတာဖြစ်ပြီးမုန်တိုင်းတိုက်ခတ်ချိန်မှာလေးတိုက်နှုန်းတနာရီ55မိုင်ကနေမိုင်60အထိရှိနိုင်တယ်လို့မိုးစလဌာနကဆိုပါတယ်။ဆိုက်ကလုန်းမုန်တိုင်းအရှင်ကြောင့်နောက်လာမယ့်3ရက်အတွင်းရှမ်းပြည်နယ်နဲ့ကယားပြည်နယ်ကလွဲလို့စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်းနဲ့ကချင်ပြည်နယ်အပါအဝင်အခြားတိုင်းနယ်ပြည်နယ်တွေအားလုံးမှာမိုးကြီးပြီးလေပြင်းတိုက်ခတ်မှုတွေဖြစ်နိုင်တယ်လို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအရှင်ကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာမြေပြိုမှုအန္တရာယ်အတွက်စိုးရိမ်ရပြီးမြမပြည်အလဲပိုင်းကမြစ်ချောင်းတွေမှာတော့ရေကြီးတာတွေဖြစ်နိုင်တယ်လို့မိုးစလဌာနရဲ့ဒုညွန်ချုပ်ကအခုလိုသတိပေးပါတယ
်။တပိုင်းကြီးပေါ့နော်။ဒီနေရာတွေမှာတော့ကျွန်တော်တို့ဒီပြည်မုန်တိုင်းရဲ့အရှင်ကြောင့်မိုးကြီးတဲ့ဒီနေရာကိုကျွန်တော်ပါစိတ်ပူရလို့ဆိုတော့ကျွန်တော်တို့မြေပြိုမှုပေးရမယ်လို့ပေါ့နော်။ကျွန်တော်တို့အင်ပါယာနေရာလေးရှိပါရယ်။နောက်တစ်ချက်ကတော့ဒီမိုးကြီးတဲ့ဥစ္စာတွေကမြန်မာနိုင်ငံအလဲပိုင်းဒေသတွေနဲ့ပါနေတဲ့ကြောင့်မောင်နိုင်ငံလေပိုင်းဒီကနေမှရှိတဲ့အင်းငယ်၆နေပြီပေါ့နော်အဲ့ဒါဒီမှာကျွန်တော်အီဒီရှမ်းလို့ဆက်လာနိုင်ဆက်လာနိုင်တဲ့ကြောင့်ဒီနေ့ပေးဆောင်ပြီးမှရည်ရည်လေးနေနေလဲမျိုးရည်ရည်ရှမ်းလို့ဖြစ်နိုင်တဲ့ဥပါဒ်ကိုအတိအကျလို့ပြောရတယ
်မုံတိုင်းတိုက်ခတ်နေချိန်မှာရခိုင်ကမ်းရိုးတန်းဒေသကသူတွေအနေနဲ့ပင်လယ်ပြင်ကိုမထွက်ဖို့လိုသလိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်တွေဘူရီတောင်မောင်တော်စတဲ့ဒေသတွေမှာမုံတိုင်းဒီရီကိုသတိပြုဖို့လိုတယ်လို့လဲမိုးစလဌာနကနှိုးဆော်ထားပါတယ်ပြည်ရင်းလေကြောင်းတော်လာရင်းနဲ့မြမကန်ယူရန်တလျှောက်နဲ့ကန်လွန်ပင်လေပြင်တွေကငါးဖန်းရည်ရင်တွေနဲ့တင်းမော့တွေအနေနဲ့လဲမုံတိုင်းသတိပေးချက်တွေကိုဂရုပြုဖို့မိုးစလဌာနကကြီးညာထားပါသေးရှင
်ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA American အသံမြန်မာပိုင်းစီစဉ်ရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ရ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲမေလ29ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တိတို့ကနေည10နာရီအထိတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးထားတဲ့သက်သန်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါ။ဒါအပြင်ဒီကနေ့ညနောက်ထပ်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီအတွက်ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်တို့အင်္ဂလိပ်စာ
New Myanmar Foundation အဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးကိုတင်မောင်ထွေးရဲ့ခရင်ချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာအပြည့်စုံကြားမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ပြခဲ့တဲ့လအတွင်းတရုတ်နိုင်ငံပီကျင်းမြို့မှာကျင်းပတဲ့ One Belt One Road လို့ခေါ်တဲ့ခေတ်သစ်ပိုလမစီမံကိန်းညှိလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တယ်လို့မြန်မာနိုင်ငံကအခြား NGO အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တပ်တည်ပညာရှင်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီညှိလာခံကိုကိုယ်တိုင်တက်ရောက်စကားပြောကြားခွင့်ရခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးသူ့ရဲ့အတွေ့အကြုံတွေကိုမေးမြန်းထားတဲ့အပိုင်းတစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒေါက်တာဖုံးဝင်းဟာတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ဒီ One Belt One Road လို့ခေါ်တဲ့ဒီ21ရာစုပိုလမစီမံကိန်းကြီးရဲ့ညီလာခံမှာမြန်မာနိုင်ငံကနေပြီးတော့တွားပြီးတော့တက်ခွင့်ရခဲ့တယ်လို့သိရပါတယ်ခင်ဗျဘလို့အခန့်ကဏ္ဍအနေများပါဝင်တက်ရောက်ခွင့်ရခဲ့ပါတယ်လဲခင်ဗ
ျကျွန်တော်ကတော့ဒီ NGO ဒီအနေနဲ့လောက်ထားတဲ့အဓိကလောက်တဲ့ဆွေးနွေးပွဲအတွက်မြန်မာပြည်ကနေပြီးတော့သူကကိုယ်စားလှယ်အနေနဲ့ပြိတ်တာပေါ့နော်ဆိုနိုင်ငံပေါင်းကျွန်တော်တရားကျော်ကနေပြီးတော့လူ600လောက်တက်တဲ့ people to people ဆိုတဲ့ဒီပြည်သူအချင်းချင်းပေါ့လေဖြည့်တွေ့ဆက်ဆံရေးဆိုတဲ့အခမ်းကဏ္ဍမှာပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ကြားခြင်းဖြစ်ပါတယ်တစ်ခုလုံးကတော့အားလုံးကျွန်တော်ခံမှန်းသလားဆိုသူတို့ပြောတာဆိုရင်လူပေါင်း1800လောက်ပါတယ်လို့ပြောတယ်တကယ်ဟိုဖွင့်ပွဲနဲ့အားလုံးပါဝင်တဲ့လူပေါင်းပေါ့လေ
ဟုတ်ကဲ့ခင်ဗျာ
တကယ်ဟိုဒင်းကတော့ဟို6ခုခွဲထားတယ်ကဏ္ဍ6ခုခွဲထားတယ်ပေါ့ကဏ္ဍ6ခုထဲမှာကျွန်တော်တို့ဒါတစ်ခုပေါ့လေ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံကဒေါက်တာဖုံးဝင်းလိုပဲတခြားပညာရှင်တွေတက်သည့်ပညာရှင်တွေဒီ NGO အဖွဲ့အစည်းတွေကိုကိုစားပြုတဲ့ကိုယ်စားလှယ်လည်းတက်ကြတယ်ကြားပါတယ်ခင်ဗျာမြန်မာနိုင်ငံကဘယ်နှယောက်တက်တယ်များသိရပါလဲ
ကျွန်တော်အဲ့ဒီမှာတွေ့တာတော့သူကဟိုအစိုးရကိုကိုစားပြုပြီးတော့ဒေါက်အောင်ဆန်းစုကြည်ဦးဆောင်တယ်ဟိုပြည်အောင်စုဝန်ကြီး၂ယောက်ဒုတိယဝန်ကြီး၂ယောက်နဲ့ဟိုကံယုံအရာရှိတွေတန်တမန်တွေလာကြတယ်တွေ့တယ်ဒါအစိုးရပိုင်းအနေလာတာပေါ့အရက်ဖက်ပိုင်းအနေကျတော့၄ယောက်တွေ့တယ်တယောက်ကတော့နိုင်ငံရေးဂျုံကနေပြီးတော့ဖွဲ့ထားတဲ့ Mises ပေါ့လေ NGO ဒီ Think Tank ကိုခေါ်မှာပေါ့အဲ့ဒီကိုစားပြုပြီးတော့အဲလာတာတွေ့တယ်နောက်တစ်ယောက်ကလည်းအဲ့ဒီ Mises ကနေပဲကိုစားပြုပြီးတော့မူဝါဒပေါ့လေဖော်ထုတ်ရေးအတွက်လာတယ်။နောက်တစ်ယောက်ကတော့ဒီဂျေးစင်တောင်လက်ပဒန်းတောင်ပေါ့လေလက်ပဒန်းမှာလုပ်ခဲ့ဂျီမီစီမံကိန်းမှာအဲလုပ်နေတဲ့အလုပ်သမားလေးတစ်ယောက်ကိုအလုပ်သမားနဲ့ရွာသားတွေတချို့ကိုထူထောင်ပေးထားတယ်ဆိုပြီးသူစီးပွားရေးလုပ်ငန်းလေးထူထောင်ပေးထားတယ်ဆိုတော့အဲ့စီးပွားရေးလုပ်ငန်းရဲ့ကိုယ်စားလှယ်အဖြစ်တယောက်ကိုခေါ်လာတာတွေ့တယ်ဆိုကျွန်တော်ပါဝင်ဆိုရင်တော့အရက်သား၄ယောက်ဖြစ်တာပေါ့နော
်အစ
ိုးရကညမအစိုးရရဲ့အဖွဲ့ရဲ့အရက်သား၄ယောက်ရဲ့တွေ့ပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီခေတ်တိပိုလာမကြီးလို့အခုဒါအလွယ်တကူပြောကြတာပေါ့နော်ဒီနောက်ကမှာတော့သူအ내အတိတ်ပဲဒီတရုတ်နိုင်ငံကဖော်ဆောင်လို့တဲ့ဟိုပါပေါ့သူ့ရဲ့ intention သူ့ရဲ့ရည်ရွယ်ချက်ကတော့အများကြီးရှိတယ်ဆိုပြီးတော့ကျွန်တော်တို့ကြားရပါတယ်ဒါပေမဲ့လည်းဒီပိုလာမနဲ့ပတ်သက်ပြီးတော့ကောင်းဤဆိုဤအမျိုးမျိုးပြောဆိုဝေဖန်နေကြတာတွေလည်းဒေါက်တာဖုံးဝင်းတို့လည်းကြားမိမှာပေါ့နော်ဆိုတော့ကျွန်တော်သိချင်တာကဒီ ခေတ္တပိုလာမမှာဒီတရုတ်နိုင်ငံဟာလုံနေတဲ့အထက်မှာမြန်မာနိုင်ငံကလည်းအင်းနီချင်းနိုင်ငံဖြစ်တာနဲ့အညီပေါ့နော်ဒီသူ့ရဲ့လမ်းကြောင်းပေါ်မှာအခရာကျတဲ့နေရာမှာရှိနေတယ်လို့ကျွန်တော်တို့ကြားရပါတယ်အဲ့တော့မြန်မာနိုင်ငံပါဝင်ခြင်းအပြင်ရောဒီပိုလာမမှာပါဝင်ခြင်းအပြင်ဘလို့အကျိုးအမြတ်ဒီများရနိုင်မယ်လို့ထင်မိပါလဲခင်ဗျာ
ဒီစီမံကိန်းကြီးကတော့အဓိကသူတို့အခန်းကဏ္ဍ6ခုမှာသူတို့တည်ဆောက်ရေးလုပ်မှာကတော့ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦတွေကိုတည်ဆောက်တာမျိုးလုပ်မယ်ပြီးတော့ဘဏ္ဍာရေးကူပေါင်းဆောင်ရွက်မှုဒါမျိုးလုပ်မယ်ဒုတိယအနေနဲ့တတိယအနေနဲ့ကတော့ကုန်သွယ်ရေးကိုသူတို့လုပ်မယ်ဆိုတော့အဲ့3ခုကိုအဓိကထားပြီးတော့သူတို့လုပ်မယ်လုပ်လဲလုပ်နေပြီအဲသူတို့လုပ်လဲလုပ်နိုင်တဲ့သဘောရှိတယ်အားလည်းရှိတယ်လုပ်လဲလုပ်တတ်တယ်လုပ်လဲလုပ်နိုင်တယ်အခြေအနေကိုရောက်လာတဲ့အခါကျတော့သူကတကဘာလုံးကိုဖြန့်ကျက်ပြီးတော့သူ့ရဲ့နိုင်ငံအတွက်လည်းပါတယ်တခြားနိုင်ငံအတွက်လည်းပါမယ်အဲ့ဒီအတွက်ကိုသူကဦးဆောင်မှုအခန်းကဏ္ဍအနေလိုချင်တဲ့သဘောနဲ့လှုပ်လာတယ်လို့ကျွန်တော်ကတော့တွေးပြီးပါတယ်ဆိုတော့အဲ့မှာကြီးလိုက်တော့ကျွန်တော်တို့ကအိမ်မီနာချင်းနိုင်ငံဖြစ်တာနဲ့အညီကျွန်တော်တို့အတွက်ကတော့ဒါဟိုသိပြီးတော့အရေးကြီးတဲ့စီမံကိန်းတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဒီစီမံကိန်းကနေပြီးတော့ခက်ခွက်ခွာနေပြီးတော့တတိပတ်ံရက်တည်ဖို့ခက်ခဲတဲ့အခြေအနေရှိတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ကတော့ပါပြီးတော့မှလှုပ်ဆောင်မှရမယ်ဒါပေမဲ့ပါပြီးတော့မှလှုပ်ဆောင်မှရမယ်ဆိုဒီပါဝင်တဲ့နေရာမှာအဓိကကတော့ကျွန်တော်တို့နိုင်ငံမှာလာလုပ်တဲ့စီမံကိန်းတွေဟာကျွန်တော်တို့ရဲ့ပြည်သူတွေတကယ်အကျိုးရှိမဲ့စီမံကိန်းတွေဖြစ်အောင်ကျွန်တော်တို့ရဲ့ပါဝင်ခြင်းတွေမပျက်စီးအောင်ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေမပျက်စီးအောင်ကျွန်တော်နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုကိုအထောက်အကူပြုအောင်ဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ကကြိုးစားပြီးတော့လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လည်းသွားလိုက်တာပေါ့နော်
ဒေါက်တာဖုန်းဝင်းပြောသလိုတဘာပေါင်းခြင်းမထိခဲ့အောင်ဒေသခံပြည်သူတွေအတွက်အကျိုးရှိအောင်ဆိုတဲ့သူမူလဟိုဟာပေါ့နော်ဟိုကိုလူမျိုးကိုတန်းပြည်အတွက်အကျိုးဖြစ်စေမဲ့အချက်တွေသူတို့ထက်သင်းစဉ်းစားမိအောင်ဟို NGO အနေနဲ့ဒေါက်တာဖုန်းဝင်းတက်တယ်ဆိုပေမဲ့ဒေါက်တာဖုန်းမြန်မာနိုင်ငံကိုစားပြုပြီးတက်တယ်ဆိုပေမဲ့ဒေါက်တာဖုန်းဝင်းတို့လိုတခြားနိုင်ငံတွေက NGO ကိုယ်စားလှယ်လည်းတက်ကြတာတွေလည်းရှိမှာပဲလေဆိုတော့ NGO တွေအနေနဲ့ကောအဲ့လိုမျိုးဒီပေါင်းဝင်ကျင်ထိခိုက်မှုနဲ့အောင်ဒေသခံလူထုအတွက်အကျိုးဖြစ်အောင်ဆိုတဲ့အဟာတွေအဲ့ဒီအချက်တွေကိုတိုင်းပြည်ကိုလူမျိုးဟိုကိုဒေသအတွက်အကျိုးဖြစ်စေမယ့်အချက်တွေပါလာအောင်ဘလို့များလှုပ်ဆောင်ပေးနိုင်မလဲ။ဘာတွေများတင်ပြခွင့်ရခဲ့တယ်လဲဗျ။
အခုကတော့ကျွန်တော်ကဟိုကျွန်တော်ကိုယ်တိုင်ပေါ့လေတရုတ်ပြည်သွားတော့လုံနိုင်တာကတော့တရုတ်ထိပ်တန်းခေါင်းဆောင်တွေကိုကျွန်တော်တို့ဒါစီမံကိန်းတွေကိုစံပြဖြစ်အောင်လုပ်ပါကျွန်တော်တို့ဘက်ကနေပြီးတော့ဒီရင်ကျေးမှုရဘလို့ရှိတယ်ကျွန်တော်တို့ပြည်သူတွေကဘလို့ဟိုအမြင်ရှိတယ်ဆိုတာကိုတော့ကျွန်တော်ပုံမှန်လင်းလင်းနှစ်ဦးချင်းတွေ့တော့လဲဟိုနှစ်ဦးချင်းတွေ့ပြီးပြောတာလည်းရှိတယ်အုပ်စုလိုက်ကျွန်တော်တို့ပြောတာလည်းရှိတယ်ဒီလူ600လောက်အကြားထဲမှာဒီပြောခဲ့တာရှိတာပေါ့လေဆိုတော့အဲ့ဒါကလည်းတခုပြီးတော့ရေရှည်ကျွန်တော်တို့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်လို့ရအောင်ဆိုပြီးတော့ဒီပိုးလမ်းမကြီးမှာပါတယ်NGO corporate ဒီ NGO တွေကိုပူးပေါင်းဆောင်ရွက်ဖို့ကွန်ရက်ဆိုပြီးတော့ကျွန်တော်တို့ဖွဲ့လိုက်တာရှိတယ်ဆိုတော့အဲ့ဒီမှာလဲကျွန်တော်ကနေပြီးတော့အဲသူတို့ဒီတရုတ်ပြည်က NGO တွေနဲ့ပေါင်းပြီးတော့ဟိုတာဝန်ယူထားတယ်မြန်မာပြည်က NGO တွေကိုလည်းတာဝန်ယူတဲ့ NGO တွေလည်းကျွန်တော်တို့ဖိတ်မယ်ဖိတ်ပြီးတော့အကြံဉာဏ်တွေယူမယ်ပေါ့လေဆိုတော့အဲ့လိုလုပ်ဖို့ကျွန်တော်တို့စီမံချက်လေးပေါ့လေ action plan လေးတစ်ခုလေကျွန်တော်တို့ဆွဲထားတာလေးရှိတယ်ဆိုအဲ့စီမံချက်အတိုင်းလည်းကျွန်တော်တို့ဒါ NGO တခြားဒေသဆိုင်ရာ NGO တွေဒီပညာရပ်ပိုင်းဆိုင်ရာ NGO တွေကိုဖိတ်ခေါ်ပြီးတော့သူတို့ရဲ့အကြံဉာဏ်တွေနဲ့ကျွန်တော်တို့ကစုပေါင်းပြီးတော့တရုတ်ဒီဘက်ကိုကျွန်တော်တို့ပြန်တင်ပြမှာပေါ့လေ
ကိုယ်စားဝင်လိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလဲပါမြန်မာဘလော့ဂါတွေအပါအဝင်လှူဒုံးများတဲ့ blogging software တစ်ခုဖြစ်တဲ့ WordPress ရဲ့လုံခြုံရေးဟာကွက်တစ်ခုကြောင့် blog စာမျက်နှာပေါင်းတသန်းခွဲတဲ့မနေ့ hacker တွေရဲ့တိုက်ခိုက်မှုခံခဲ့ရပါရယ်လုံခြုံရေးတွန်းမြင့်ထားတဲ့ software အစ်စ်ကို WordPress ကထုတ်လိုက်ပေမဲ့ update မလုပ်တဲ့ blog အများအပြားရှိနေသေးတာကြောင့်အဲ့ဒီ blog တွေကိုအပိုင်းစီအသုံးချတာမျိုးအထိ hacker တွေရဲ့ရန်ရှိနေပါတယ်။ဒီအန္တရာယ်ကိုဘယ်လိုကာကွယ်နိုင်မလဲဆိုတာမဆုမြတ်မောင်က blogger တွေပြောသမျှအစီအစဉ်မှာရှင်းပြထားတာကိုပြန်လည်ထုတ်လင့်ပေးပါမယ်ရှင်။
မာဘလော့ဂါတွေပါဝင်ကဘာအနှံ့ကဘလော့ဂါတွေသုံးနေကြတဲ့ WordPress blogging software မှာလုံခြုံရေးဟာဝယ်ကြီးဖြစ်ခဲ့လို့ blog စာမျက်နှာတန်းတဲ့ချီဖြည့်ဆည်းခံရတဲ့ကိုသားညို့ရေ
ဟုတ်ပါဗျာ hacker တွေကအုပ်စုလိုက်ကိုအပြိုင်ဆိုင်သူတို့လုံနိုင်တယ်ဆိုတာကိုတစ်ဖက်နဲ့တစ်ဖက်သိအောင်သူများ blog စာမျက်နှာတွေပေါ်မှာအဖွဲ့နာမည်ရေးပြတာမျိုးလို့သူရဲ့လက်ဆွမ်းတွေကိုပြခဲ့ကြတယ်ဆိုပဲဗ
ျဟုတ်တယ်ရှင်ပထမပိုင်းကတော့အဲ့လိုလုပ်ကြတာနောက်ပိုင်းကျတော့တချို့ hacker တွေကသူများ blog စာမျက်နှာတွေကိုအပိုင်စီအတုံးချတာမျိုးအထိကိုလုပ်လာကြတယ်လို့ WordPress အတွက်ကိုလုံခြုံရေးတာဝန်ယူထားတဲ့ security company ကပြောတယ်ရှင်
အဲ့ဒါကြောင့်မလို့သူရဲ့နောက်ဆုံး version ကို update လုပ်ကြပါလို့ WordPress သုံးတဲ့ blogger တွေကို WordPress ကတိုက်တွန်းနေတာဗျပြဿနာကဘယ်ကဆက်လဲဆိုတော့ WordPress version 4.7.0 နဲ့ 4.7.1 တွေအတွက်2016နှစ်ကုန်ပိုင်းကမှထုတ်တဲ့ add-on software တခုမှလုံခြုံရေးဟာဝဲဖြစ်နေတာအဲ့ဒါကိုအခွင့်အကောင်းယူပြီးတော့ hacker တွေက blog စာမျက်နှာအတော်များများလေးကိုဝင်ပြီးတော့အပြင်စင်တွေကိုဖျက်ဆီးတယ်သူတို့ရေးချင်တာတွေကြီးတင်ကျင်တဲ့ပုံတွေတင်ခဲ့ကြတာအဲ့ဒါကို Suguri website လုံခြုံရေးကုမ္ပဏီကတည်လို့ WordPress ကို January လ20ရက်နေ့မှာတည်ပေးခဲ့တယ်တဲ့
ဒါပေမဲ့ WordPress က version 4.7.2 အစ်စ်ကို January လ26ရက်နေ့ကျမှထုတ်လိုက်တယ်ရှင်သူတို့ blog post ထဲမှာတော့လုံခြုံတဲ့ WordPress blogging software အစ်စ်ကိုသူတို့ရဲ့လုံခြုံရေးတာဝန်ယူထားတဲ့ကုမ္ပဏီတွေဖန်တီးဖို့အချိန်ပေးတဲ့အနေနဲ့တမင်ရက်ဆောင်ပြီးတော့မှအများကိုအစီပေးရတာပါလို့ရေးထားပါတယ်
WordPress လုံခြုံရေးနဲ့ပတ်သက်လို့သတင်းတွေဖြစ်လာခဲ့တာက software version အသစ်ထုတ်ခဲ့ပြီးတော့နှစ်ရက်ကြာမှာပဲ blog seminar တွေတိုက်ခိုက်ခံရတာတိတိတသာတိုးလာတာကိုမြင်ခဲ့ရတယ်လို့ WordPress ရဲ့လုံခြုံရေးပိုင်းဆိုင်ရာဒီ WordFence plugin software ကုမ္ပဏီကပြောလိုက်လို့ပဲမဆင်မြန်ပါဘူ
း WordPress ကလုံခြုံရေးတိုးမြင့်ထားတဲ့ version 4.7.2 ကိုထုတ်လိုက်တော့အလိုအလျောက် update လုပ်ခွင့်ပေးထားတဲ့ blog စာမျက်နှာတွေကတော့သူ့လိုလို version အသစ်ကိုပြောင်းသွားတယ်ဒါပေမဲ့အဲ့လိုမလုပ်ထားတဲ့ blog စာမျက်နှာတွေကြတော့ hacker ရဲ့ရန်ကိုအကြီးအကျယ်ခံခဲ့ကြရတာကိုသားညိုရဲ့အဲ့လိုမျိုးတိုက်ခိုက်ခံရနိုင်တဲ့ blog စာမျက်နှာတွေကို WordFence ကစောင့်ကြည့်တာ48နာရီအတွင်းမှာ blog ပေါင်း8သိန်းကျော်တိုက်ခိုက်ခံရတာတွေ့ရတယ်လို့အကြီးအကဲ Mark Monda ကပြောတယ်ရှင်။သူတို့တွေ့ရတဲ့လောက်ဆိုလို့ရှိရင်ဒီမတူတဲ့ hacker အုပ်စုပေါင်း20ကျော်ကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင် blog စာမျက်နှာတွေကိုဖျက်ဆီးခဲ့ကြတယ်တဲ့။တချို့ဆိုလို့ရှိရင်ဒီတစ်ဖက်ကဖျက်ဆီးထားပြီးသား blog စာမျက်နှာတွေမှာသူတို့လည်းလုံနိုင်တယ်ဆိုတာကိုပြဖို့အတွက်ထပ်ပြီးတော့နောက်တစ်ပြိုဖျက်ဆီးကြတာမျိုးတွေလည်းတွေ့ခဲ့ရတယ်ဆိုပဲ
။ WordFence ရဲ့ပြောရဆိုရင်တော့မမက် email ဆိုတဲ့ hacker တစ်ခုတည်းကနေပြီးတော့ဒီ blog စာမျက်နှာပေါင်း3သိန်းကျော်ကိုဝင်ရောက်ဖျက်ဆီးခဲ့တာတဲ့။အခုလိုမျိုးလုံခြုံရေးဟာဝယ်ကြောင့်မလို့ WordPress ရဲ့ blog seminar တွေတိုက်ခိုက်ခံရတာအခုတခါဟာအဆိုးဆုံးပဲလို့ Mark Mounder ကဆိုတယ်။အဲ့ဒီလိုတိုက်ခိုက်ခံရသမျှ blog တိုင်းက WordPress version 4.7.2 ကို update လုပ်မထားတဲ့ blog တွေနဲ့သူ့ရဲ့ premium firewall လုံခြုံရေး software သုံးမထားတဲ့ blog တွေဖြစ်နေတယ်လို့လည်းသူကသုံးသပ်ပြထားပါတယ်
။ Google ကနေတဆင့်သွားပြီးတော့မှဒီ WordPress blog စာမျက်နှာတွေဖန်တီးထားကြသူတွေကို Google ကလည်းလုံခြုံရေးသတိတွေပေးခဲ့တယ်ရှင်အဓိကတော့ blog software အစ်စ်ကို update လုပ်ကြဖို့တိုက်တွန်းချက်တွေပို့ခဲ့တာပါ SiliconANGLE Media Online သတင်း blog မှာတော့ February 12ရက်နေ့ကရေးထားတဲ့သတင်းအရဆိုရင်အဲ့ဒီအချိန်အထိဒီ hacker ရဲ့တိုက်ခိုက်မှုကိုခံထားရတဲ့ blog ပေါင်းက2သန်းကျော်သွားပြီလို့ဆိုတဲ့ကိုသားညုံရဲ့
ပထမပိုင်းတိုက်ခိုက်မှုတွေက blog seminar တွေကိုဝင်ဖျက်ဆီးပြီးတော့သူတို့ရေးချင်တာရေးတင်ကျင်တဲ့ပုံတွေကိုတင်နေအစ်စ်မယ်အခုနောက်ပိုင်းကျတော့ hacker တွေကအဲ့ဒီ blog ကိုအပိုင်စီးတဲ့အဆင့်မျိုးတိဖြစ်လာတယ်မဆင်မြန်ပါဘူး။ဒီ blog တွေထဲဝင်ပြီးတော့ you တက်ခိုက်တာကသူတို့တက်အကျိုးမြတ်မရဘူးလေ။အဲ့တော့လုံခြုံရေး hardware တွေကိုတုံးချပြီးတော့ငွေကြေးအမြတ်ထုတ်လို့ရမယ့်နည်းလမ်းတွေကိုတချို့ hacker တွေကကြိုးစားလာကြတာလို့ Suguri website လုံခြုံရေးကုမ္ပဏီတည်ထောင်သူကသူ့ရဲ့ blog ပေါ်မှာတုံးသပ်ရေးပြထားပါတယ
်။ blog စာမျက်နှာတွေကိုဝင်ဖြတ်စည်းရုံနဲ့သူတို့ဝင်ဝင်မရဘူးဆိုတော့အဲ့လိုလုပ်တာတွေကမကြခင်မှာပျောက်သွားလိမ့်မယ်လို့ Daniel Sit ကရေးထားတာပါ။hacker ရာသူတို့ဝင်တိုက်ခိုက်လို့ရတဲ့ blog တွေကိုအပိုင်စီးလိုက်ပြီးလို့ရှိရင်အဲ့ဒီ website တွေကို proxy site တွေလုတ်လိုက်ပြီးတော့ malware virus တွေဖြန့်နှားလို့အနှောက်အယှက်ပေးတဲ့ spam email တွေပို့တာမျိုးတို့လိုမျိုးငွေရမဲ့နှီးတွေလုတ်ဖို့စိတ်ကိုစိတ်အားထက်သန်နေတာတွေ့ရတယ်လို့သူကသတိပေးပြီးတော့ရေးထားပါတယ
် WordPress ကို hacker တွေကဘာကြောင့်မျက်စိကျလဲဆိုတော့ wordpress.com blog တွေကိုတုံးနေကြတာတွေကမြန်မာနိုင်ငံကအပါအဝင်တန်းပေါင်းများစွာကိုရှိနေတာဆိုတော့အဲ့လိုမျိုးလူသုံးများတဲ့ online platform တခုကို hacker တွေကအသုံးချနိုင်လို့ရှိရင်သူတို့အတွက်အကျိုးအမြတ်အများကြီးရှိတာလေ။အဲ့ဒါကြောင့်မလို့ hardware တစ်ချက်ရှိသွားတာနဲ့အဲ့ဒါကိုအသုံးချနိုင်ဖို့စောင့်နေကြတာဗျ
။ online ပေါ်မှာအခမဲ့ကိုယ်ပိုင် blog တွေ website တွေဖန်တီးနိုင်ဖို့ WordPress က2003ခုနှစ်ထဲကသူတို့ရဲ့ blogging software တွေကိုစဖန်တီးခဲ့တာ။အခုဆိုလို့ရှိရင်ဒီ WordPress ရဲ့ software ကိုသုံးနေကြသူကကမ္ဘာမှာလက်ရှိ internet သုံးနေကြသူစုစုပေါင်းရဲ့28ရာခိုင်နှုန်းလောက်ရှိနေပါတယ်။သူတို့ကိန်းဂဏန်းတွေအရဆိုလို့ရှိရင်2006ခုနှစ်ထဲမှာတဲ့ WordPress platform ကိုသုံးပြီးတော့တင်တဲ့ post ပေါင်းကတန်ပေါင်း600နီးပါးရှိပါတယ်။WordPress သုံးကြတဲ့ထဲကမြန်မာ blogger တွေအနေနဲ့လည်း လုံခြုံရေးအနေအထားမလို့ WordPress ရဲ့နောက်ဆုံး software ကို update မလုပ်ရသေးဘူးဆိုရင်လုပ်ပါလို့ထပ်ပြီးတော့တိုက်တွန်းပါရစေရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ထားတဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ခုတော့မနေ့ဖြန်ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။
သရချင်ခံပြီးခဲ့တဲ့ညဉ့်ဉေးညီလာခံအတွင်းမှာပြည်တော်စုကခွဲမထွက်ရဆိုတဲ့အတုံးတော့ပေါ်မှာတက်ရောက်လာတဲ့ကုသရေကြအတော်လေးကိုအခြေတင်ဆွေးနွေးခဲ့ရပြီးတော့အစိုးမှာတော့သဘောတူညီချက်လည်းမရဘဲနဲ့ညီလာခံကိုဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတရသဘောတူဖွဲ့စည်းဖို့ရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတင်သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတင်သလားဒီအတုံးလုံးကိုလေးပင်ဆွေးနွေးနေခြင်းအဖြစ်ညီငယ်ရေးရှေ့ဆက်ဖို့အတွက်တကယ်ပဲထိရောက်အသုံးတည့်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကွန်းတွေကိုရေးသားပေးပို့ထားလို့လည်းရပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ VOA American အသံမြန်မာပိုင်းဌာနရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထွားထွားတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်နှစ်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလောမှာတော့ဗီဒီယိုစပိုင်ဂျေဆွန်ရုပ်ရှင်ဇာတ်ကားတွေနဲ့နိုင်ငံတကာနာမည်ကျော်ကြားတဲ့ဘယ်မင်းသားကြီးကွယ်လွန်သွားခဲ့ပါလေပြီးတော့ဗြိတိန်နိုင်ငံအလဲပိုင်းမန်ချက်စတာမြို့ပေါ့ပီတာဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုတွေအမှုပညာရှင်တွေဘလို့ဝန်ထဲစကားတွေပါလာကြပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်လာတဲ့ကိုပြောပြပေးသွားပါမယ်တနင်္လာနေ့ညကဗြိတိန်နိုင်ငံအလဲပိုင်းမန်ချက်စတာမြို့ကပေါ့ပီတာဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုကိုအမှုပညာရှင်တွေအထူးဝန်ထဲကျွေးခဲ့ပါကြောင်းလူမှုကွန်ရက်ဒီမှာရေးလာကြပါလေနာမည်ကျော်အစိုးရဖြစ်တဲ့ Katy Perry, Harry Styles ပြီးတော့ Mena Dwayne Johnson တို့ကဒီတိုက်ခိုက်မှုတံခံရတဲ့သူတွေနဲ့တသားတည်းရပ်တည်နေကြောင်းရေးလာကြတာပါ Manchester မြို့မှာလူထောင်ပေါင်းများစွာလာရောက်တဲ့ Ariana Grande stage show အပြီးပရိသတ်တွေပြန်မှုလုံးနေတဲ့အချိန်မှာဖြစ်ပွားတဲ့ဒီတိုက်ခိုက်မှုကြောင့်လူအနည်းဆုံး22ဦးသေဆုံးပြီးတော့59ဦးဒဏ်ရာရရှိခဲ့တာဖြစ်ပါတယ် Rolling Stone Magazine ကဒီဆိုးရွားလာတဲ့ဖြစ်ရပ်ကိုကြားရတာအထူးကိုတုံ့နှုတ်ထိတ်လန့်မိကြောင်းဒီတိုက်ခိုက်မှုတွင်မှထိခိုက်ရတဲ့သူတွေအလုံးကိုဂိယူနာတက်မိပါကြောင်းပြောလာခဲ့ပါတယ်။အဆိုတော့ Katy Perry ကတော့ထိခိုက်ရတဲ့မိသားစုတွေအတွက်ရင်ကွဲရပါတယ်။ကမ္ဘာအခြေအနေအတွက်လည်းရင်ကွဲရပါတယ်လို့ရေးထားတာပါ။အရင်က One Direction အဖွဲ့မှာပါဝင်ပြီးအခုတကူတော့တည်ဆုံမှုတွေလုပ်နေတဲ့ Harry Styles ကတော့ Manchester မှာဒီညဖြစ်ရတဲ့ရင်ကွဲရပါတယ်။ကျွန်တော်ရဲ့ချစ်ချင်းတွေကိုပေးပို့ပေးပါတယ်လို့ရေးလာပါတယ်။American pop ရင်မ Taylor Swift ကလည်း Manchester ဖြစ်ရဆိုကြောင်းထိခိုက်ရသူတွေအားလုံးတွေမျက်ရည်ကြားရပါတယ်။ကျွန်မစုတောင်းမြစ်တာပို့သားပါတယ်လို့ရေးထားတာပါ။ Mina Drain Johnson ကတော့ Manchester ဖြစ်ရဆိုမှာထိခိုက်ရတဲ့သူတွေနဲ့မိသားစုတွေအတွက်သူစုတောင်းမြစ်တာပို့ပါတယ်။ရဲရဲဝံ့ဝံ့ရက်တည်ကြပါလို့ရေးလာပါတယ်။ရုပ်ရှင်မင်းသမီးအဆိုတော့ Selena Gomez ကလည်း Manchester Kiss မှာထိခိုက်ရတဲ့သူတွေအားလုံးတွေစုတောင်းမြစ်တာပေးပို့ပါတယ်လို့ရေးထားပါတယ်ရှင်။British Spine Dance ရုပ်ရှင်ဇာတ်ကားတွေနဲ့နိုင်ငံတကာမှာကြော်ကြားတဲ့ British မင်းသားကြီး Roger Moore ဟာအသက်89နှစ်နဲ့မေလ23ရက်နေ့ကကွယ်လွန်သွားခဲ့တယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့မိသားစုကကြေညာထားပါတယ်။သူကအနေရည်ဂျားတွေကပါရည်နဲ့ရရှိပြီးတော့အမျိုးသမီးတွေဂျားလဲအထူးစံဖွင့်တဲ့ James Bond ဇဲရုံနေရာမှာ7နှစ်ကြာတရုတ်ဆောင်ခဲ့ပြီးတော့အိတ်ကနေပြီးတော့သူတန်းကျွယ်တထည်ဖြစ်သွားသလိုတကမ္ဘာလုံးရဲ့အသက်နှလုံးကိုလည်းရရှိသွားခဲ့သူပါ။ချစ်လာစွာသောဖခင်ကြီးဆာရိုဂျာမောကင်ဆာရောဂါကိုရေရဲဝံ့ဝံ့ရင်ဆိုင်ရင်းနဲ့ဒီကနေ့ပဲဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားကြောင်းဝန်ထမ်းချင်းကြီးစွာနဲ့ကြေညာပါတယ်လို့သူရဲ့ Twitter အကောင့်မှာသူရဲ့သားသမီး3ယောက်က23ရက်နေ့ကကြေညာထားပါတယ် ကျေးရတဲ့တူလိုမျိုးရုပ်ရှင်ထဲမှာရောအပြင်လောကမှာပါသူပြုတ်မှုဆက်ဆံတာဟာတကယ်သူ့ရဲ့အတွင်းစိတ်စက်တက်ကြောက်တက်တာကိုဖုံးကွယ်ခြင်းတို့တမင်ကလေ့ကျင့်ယူထားတဲ့အမှုအကျင့်ဖြစ်တယ်လို့မင်းသားကြီးရောဂျာမိုးကတခါပြောခဲ့ပူပါတယ်လန်ဒန်ကရဲတပ်ဖွဲ့ဝင်တဦးရဲ့သားဖြစ်တဲ့ရော်ဂျာမိုးဟာဂျိမ်းစ်ဘွန်းရုပ်ရှင်တွေမှာပါဝင်လေးရှိတဲ့ချစ်ကန်းချိုက်ကန်းတွေမှာတရုပ်ဆောင်ဖို့တကယ်အရင်ဆက်ဆောင်နေမိခဲ့တာလို့လည်းသူကဆိုပါတယ်1962ခုနှစ်မှာသူ TV ရုပ်ရှင်ဇာတ်လမ်းတွေတစ်ခုမှာပါဝင်တရုပ်ဆောင်ခွင့်ရပြီးတော့သူ့ရဲ့အနုပညာလမ်းစာပွင့်လာပါတယ်1983ခုနှစ်မှာတော့စာရေးဆရာ Ian Fleming ရဲ့ 007 The Show ဇာတ်ကောင်ဝတ္ထုကိုရုပ်ရှင်ပြန်ရိုက်တဲ့ James Bond ဇာတ်ကောင်မှာအဓိကဇက်ဆောင်နေရာကနေဝင်ရောက်တရုပ်ဆောင်ရတာပါJames Bond ရုပ်ရှင်တွေကနေသူဒေါ်လာ22တန်ဝင်ငွေရခဲ့ပါတယ်။ James Bond ကားတွေရိုက်ပြီးနောက်ပိုင်းမှာတော့သူဟာ American ပြည်အောင်စုကိုပြောင်းရွှေ့နေထိုင်ခဲ့ပြီးအလုပ်ကလည်းအနားယူခဲ့ပါတယ်။သူက Los Angeles, Switzerland နဲ့ပြင်သစ်နိုင်ငံတောင်ပိုင်းကနေအိမ်တွေမှာတလှည့်စီအေးစီစီအနားယူနေထိုင်ခဲ့ပါတယ်။1992ခုနှစ်မှာတော့သူကကုလသမဂ္ဂကလေးသင်ငယ်များရန်မငွေအဖွဲ့ UNICEF ရဲ့အထူးတန်တမန်ဖြစ်တဲ့တာဝန်ယူခဲ့ပါတယ်။အခုမင်းသားကြီးရော်ဂျာမိုးကွယ်လွန်ချိန်မှာတော့2002ခုနှစ်မှာလက်ထပ်ယူခဲ့တဲ့သူ့ရဲ့စတုထမြောက်ဇနီးတဲ့ Christina Kiki Dostrup ဂျင်းခဲ့ပါတယ်ရှင်။ဒီတက်တော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Get it on the side and bright red. ညာလောကကတည်င်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးသင်ပြတော်တာပါရှင်။တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တည်င်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။အခုတစ်ပတ်အစီအစဉ်မှာတော့ New မြန်မာ Foundation အဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးကိုတင်မောင်ထွေးရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကပရိုဂရမ်ဒရိုက်တာမြန်မာဖောင်ဒေးရှင်းမှာအလုပ်လုပ်ပါတယ်လက်ရှိကျွန်တော်အမေရိကန်နိုင်ငံကျွန်တော်တို့ဝါရှင်တန် DC မှာဆိုရင်ကျွန်တော် American Council for Young Political Leaders အဖွဲ့အစည်းမှာ Fellowship School ကျွန်တော် Wise Leaders Program နဲ့ကျွန်တော်ဆင်းနေပါတယ်ဒီနေ့မှာကျွန်တော်ဒီယုံကြည်ရာကဏ္ဍမှာကျွန်တော်ပြောလို့ခြင်းတာကအထူးသဖြင့်ကတော့ကျွန်တော်တို့ကျွန်တော်နဲ့အတူ Young Political Leader တွေ Young ကျွန်တော်တို့လူငယ်အပိုင်းအဝိုင်းတွေကိုအဓိကထားပြီးပြောချင်ပါတယ်အတိဒီလိုမျိုးပြောရမှာ၃ချက်ကအဓိကထားပြီးပြောချင်ပါပထမချက်ကပညာရေးပါကျွန်တော်တို့လူငယ်တွေမှာလိုအပ်နေတဲ့အကြောင်းအရာတစ်ခုကပညာရေးပါပဲဘာကြောင့်ပညာရေးကိုအဓိကထားပြောလဲဆိုတော့ကျွန်တော်တို့ပညာရေးတစ်ခုမရှိတဲ့ခါကျရင်အမှားအမှန်ခွဲခြားမှုကအရင်နေပါတယ်ဒါကတော့ကျွန်တော်ပြောစရာမလိုပါဘူးပညာရေးနဲ့ဆက်လက်ပြီးပြောချင်တာကတော့ကျွန်တော်တို့အင်္ဂလိပ်စာကိုအဓိကလုပ်စေချင်တာပါကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီအတွက်ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်တို့အင်္ဂလိပ်စာကိုပတ်ထားပြီးတော့လုပ်စီခြင်းတယ်။ဒုတိယအကြောင်းအရာကတော့ကျွန်တော်တို့ participation လို့ခေါ်တဲ့ပူးပေါင်းပါဝင်မှုပါ။လူငယ်တွေအနေနဲ့အရင်ခေတ်တုန်းကလိုလက်ဖေးဆိုင်တစ်ခုထဲထိုင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အရက်ဒေသတစ်ခုလောက်ကိုကြည့်နေုံနဲ့မကတော့ဘဲနဲ့အဖွဲ့အစည်းအတိုင်းအဝိုင်းနေနဲ့အတူတကွာအလုပ်လုပ်ရတဲ့ကာလတစ်ခုကိုရောက်လာပါပြီ။ဒါကြောင့်မလို့ကိုယ့်ရဲ့ပညာရေးရှာရင်ကိုယ့်အလုပ်ကံလုပ်ရင်ကိုယ့်ရဲ့အားလက်တဲ့အချိန်တွေမှာတန်ဖိုးရှိရှိနဲ့အသင်းအဖွဲ့တွေကိုဝင်ရောက်ပြီးတော့မိမိရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အခမ်းအနားတွေမှာတက်နိုင်သက်ဆန်းသမျှကျွန်တော်တို့စေတနာဝင်တဲ့အဖြစ်တော်၎င်းကျွန်တော်တို့အချိန်ရသလောက်ကိုဝင်ရောက်လုပ်ကံဖို့အတွက်ကိုတိုက်တွန်းချင်ပါတယ်။နောက်ဆုံးအချက်ကိုကျွန်တော်အဓိကထားပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူဝနေတဲ့အရာတစ်ခုကဒီမိုကရေစီစနစ်ကြတဲ့လူအဖွဲ့တစ်ခုကိုတည်ဆောက်ဖို့ကျွန်တော်တို့ဒီလိုတည်ဆောက်ဖို့အတွက်ကကျွန်တော်တို့ကတော့အဓိကမျှော်မှန်းတာကကျွန်တော်တို့ရဲ့လူငယ်တွေကိုပဲအဓိကထားပြီးတော့ပို့ပြီးတော့မျှော်လင့်ချက်တွေများပါတယ်နိုင်ငံတကာကဒီမိုကရေစီနိုင်ငံကိုမြေသို့ပင်ပြောင်းသွားပါစေ
လုံလောက်တဲ့ဒီမိုကရေစီနိုင်ငံသားတွေမရှိဘဲနဲ့ဒီမိုကရေစီစနစ်ကခိုင်မြဲမှာမဟုတ်ပါဘူးခုလိုမျိုးဖြစ်နေတဲ့ကျွန်တော်တို့ဘာသာရေးတွေမှာနိုင်ငံရေးတွေစီးပွားရေးတွေမှာတိုးတက်မှုတွေမှာကောကျွန်တော်တို့ဆုပ်ယုပ်မှုတွေအကုန်လုံးမှာကဒီမိုကရေစီစံနှုန်းပြည့်တဲ့နိုင်ငံသားတွေရဲ့ကိုယ်စွမ်းဉာဏ်စွမ်းရှိတဲ့နယ်ပါဝင်မှုတွေကိုလူငယ်တွေမှာဒီမိုကရေစီစိတ်ဓာတ်ပြည့်စုံအောင်ပြည်သူနီတိတွေကျွန်တော်တို့ဒီမိုကရေစီစနစ်တွေစံနှုန်းတွေကိုလည်းလေးစားလိုက်နိုင်ရင်ပညာရေးစီးပွားရေးနိုင်ငံရေးတွေမှာပူပေါင်းပါဝင်ရင်အဲ့ဒီလိုမျိုးပူပေါင်းပါဝင်နိုင်မှုအတွက်ကိုအတွေ့အကြုံနဲ့ပညာရေးတွေကိုအစဉ်စိုက်စူးစမ်းရင်းနဲ့ခင်မီဖွံ့ဖြိုးတဲ့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့အညီတွားရောက်နိုင်မှာမဲလို့ယုံကြည်ရင်းနဲ့ဆုတောင်းလိုက်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်လိုက်တာပါရှင် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်ကျမတို့ရဲ့ website လို့ဆိုတာကတော့ burmese.voanews.com ဖြစ်ပါတယ် video VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့အမချေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီ7:00နာရီအထိလိုင်းဒိုမီတာ30နဲ့50တိတ်တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမှခင်ပြွေကပြောပြပေးပါအောင်
အမေရိကန်သမ္မတအိမ်ပြုတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်သမ္မတထရမ့်ရဲ့သမက်လည်းဖြစ်တဲ့ဂျာရက်ကူရှနာဟာဒီပြီးခဲ့တဲ့ဇန်နဝါရီလတဲ့ထရမ့်သမ္မတအဖြစ်တရားဝင်တာဝန်တွေမထမ်းဆောင်ခင်သတင်းပတ်တွေအလိုလုံးကရုရှားဆိုရအရာရှိတွေနဲ့လူမသိအောင်ဆက်သွယ်စကားပြောဖို့ကြိုးစားခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြနေကြတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကမစ္စတာကူရှနာဘက်ကနေကောက်ွယ်ပြောဆိုလိုက်ပါတယ်။ကူရှနာဟာတိုင်းပြည်အတွက်အကောင်းဆုံးတာဝန်ထမ်းဆောင်နေသူတစ်ယောက်ဖြစ်တယ်လို့သမ္မတထရမ့်ကဒီတနင်္ဂနွေနေ့ညနေခင်းနယူးယောက်တိုင်းသတင်းစာကိုပြောခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲသမ္မတရဲ့လက်ထောက်တွေနဲ့ရုရှားဆိုရကြားဆွေးနွေးမှုရှိမှရှိစုံစမ်းစစ်ဆေးမှုတွေကြောင့်အိမ်ပြည်တော်မှာပဋိပက္ခအခြေအနေတွေဖြစ်ပေါ်နေတဲ့အပေါ်သတင်းမီဒီယာရဲ့ရည်သားချက်တွေကိုလည်းသမ္မတထရမ့်ကထိုးနှက်တိုက်ခိုက်လိုက်ပါတယ်ရှင်ပြစ်တဲ့သမ္မတတဲ့အီမန်နျူရယ်မက်ခရွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီနေ့တနင်္လာနေ့မှာတွေ့ဆုံပါတယ်။ခေါင်းဆောင်ဦးပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ဆုံကြတဲ့ဒီတွေ့ဆုံမှုအတွင်းမှာတော့လာတဲ့၄နှစ်တာကာလအတွက်နိုင်ငံဆက်ဆံရေးဘယ်လိုဆက်လက်တည်ဆောက်သွားကြမလဲဆိုတာတွေကိုဆွေးနွေးပုံရပါတယ်။ Facility သမ္မတနန်းတော်မှာအခုတွေ့ဆုံနေကြတာဖြစ်ပြီးတော့ Syria နဲ့ Ukraine ပြည်ပကအရေးကိစ္စတွေကိုသူ့အနေနဲ့ဆွေးနွေးသွားမယ်ဆိုတာကိုပြစ်တဲ့သမ္မတကဆွေးနွေးပွဲမတိုင်ခင်မှာပြောထားပါတယ်။အခုဆွေးနွေးပွဲပြီးတဲ့အခါစရင်ခေါင်းဆောင်ဦးပူရဲသတင်းစာရှင်းလင်းပွဲကျင်းပလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်။ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ဂီတဖျော်ယူပွဲတစ်ခုကိုပုံဖောက်ခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့အသက်23နှစ်အရွယ်မျိုးသားတအူကိုဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်တဲ့အကြောင်းဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်။ဒါကြောင့်ဗြိတိန်မှာဖမ်းဆီးထားသူရေတွက်ဟာအခုဆိုရင်14ရောက်ရှိသွားပါပြီ။ Greater Manchester ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာတော့ဒီကနေ့ဖမ်းဆီးမှုကိုရှိုဟန်ပိုင်စီအရက်မှာလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီလူကိုတော့အကြမ်းဖက်ဝါဒဆွဲတိုက်ဖြတ်ရေးဥပဒေကိုချိုးဖောက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားတယ်လို့ဆိုပါရယ်ရှင်။မြောက်ကိုရီးယားဆိုရဟာတာတိုပြစ်ပတ်ထိန်တုံးပြီးနောက်တစ်စင်းကိုဒီနေ့တင်းနေတာနေအစောပိုင်းတော့ကထပ်မံပြစ်လို့ဆန်သက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေမှန်းချက်တွေကိုဆင်လို့ဖို့ G7 ဆက်မှုအရာကြီးနိုင်ငံတွေကတောင်းဆိုလိုက်ပြီးရပ်ပိုင်းစာမှာပဲအခုလိုဆက်သက်ပြစ်လို့တိုက်ကြပါဒီဆက်သက်မှုကတော့မြောက်ကိုရီးယားရှေ့ဘက်ကန်ယူတဲ့ဝန်ဆန်းမျိုးအနီးမှာလုပ်ခဲ့တာဖြစ်တယ်လို့ Pacific Data ဆိုင်ရာအမေရိကန်ကုတ်ကွယ်ရေးဌာနကပြောပါတယ်ရှင်။ဒီကနေ့ဟာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာကြဆုံသွားတဲ့စစ်သည်တွေကိုကွန်ပျူတာမမ်မိုရီရဲ့ Day အမိပွဲနေ့ဖြစ်ပါတယ်။တိုင်းပြည်အတွက်အသက်ဆုတောင်းဝင်ထမ်းဆောင်ခဲ့ကြတဲ့စစ်သည်အမျိုးသားအမျိုးသမီးတွေကိုအောက်မေ့သတိရတဲ့နေ့ဖြစ်တယ်လို့ဒီစစ်သည်တွေရဲ့မိသားစုတွေအမေရိကန်ပြည်ထောင်စုကြီးကိုဖျားသခင်ဆောက်ရှောက်ပါကောင်းချီးပေးပါလို့ဆုတောင်းတဲ့အကြောင်းသမ္မတအတော်နဲ့ထရမ့်ကသူ့ရဲ့ထူးခြားဆန္ဒမှာရေးသားခဲ့ပါတယ်
။တရင်ချင်းချက်ကိုမှခင်ပြူတွေကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကအမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zonyak ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီတိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာပြ90ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းငလောင်းပါ
This program has come to you from the Voice of America, Washington.